Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2023ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ3248လိုင်းလမ်းမီတာ190ထုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ပြထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမသောတာရှင်များရှင်ဒီကနေ့မနက်ဖြန်သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့ကျမနန်းကလောက်ပြောပြပါမယ်။တူရကီနိုင်ငံမှာတော့ငလင်းကြောင့်သေဆုံးသူက3000ခွဲကျော်အထိရှိလာပါပြီ။ယူကရိန်းကရုရှားကိုຫນွေဥပောက်မှာတံပြန်ထိုးစစ်ဆင်နိုင်မယ်လို့အမေရိကန်ကမျှော်လင့်ထားပါတယ်။တခါအိန္ဒိယနိုင်ငံက BBC သတင်းဌာနရုံးခွဲတွေအရှာဖွေခံရပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာတော့တူရကီ၊ဆီးရီးယား၊ငရင်ယူကရိန်းစစ်ပွဲအရေးအမေရိကန်နဲ့ရုရှားကြားကနျူကလ িয়ার သဘောတူညီချက်စတဲ့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ကြရဖို့ရှိပါတယ
်
ဆီးရီးယားငရင်တန်တင်သူအမျိုးသမီးတူပြောပြသွားတာပါမကြခင်မှာတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတူကဘာတလွှားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရေစုံတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်စွန်းမင်းတို့ပြောပြပေးကြပါအောင်ရှင
်ဖြစ်ခဲ့တဲ့တပတ်ကတူရကီနိုင်ငံတောင်ပိုင်းမှာလှုပ်တော့တဲ့ငရင်ဟာအညွတ်မျိုးပုံးလောက်ကိုအားပြင်းတယ်လို့လူပေါင်း35,418ဦးသေဆုံးခဲ့ရတယ်လို့တူရကီသမ္မတရာစစ်တိုင်ယစ်အာရိုဝန်ကဖေဖော်ဝါရီလ14ရက်နေ့ကပြောပါတယ်။ငရင်ကြောင့်နိုင်ငံတောင်ပိုင်းကထောင်ပေါင်းများစွာသောအဆောက်အုံတွေလည်းလှူနေလို့မရတော့အောင်ဖြစ်သွားတယ်လို့မြို့တော်အန်ကာရာမှာသမ္မတအာရိုဝန်ကပြောဆိုသွားတာပါ။နိုင်ငံတောင်ပိုင်းတစ်ခုလုံးတုံ့ခါသွားစေတဲ့အင်အားပြင်းငရင်ကြောင့်အဆောက်အုံဆောက်လုပ်ရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေပုံမတင်ကြပ်ဖို့လိုလာပြီးဆိုတာကိုတွေ့ရတယ်လို့လည်းရုတ်တံကနေထုတ်လွှင့်ထားတဲ့နိုင်ငံတော်မင်ခွန်းမှာသမ္မတအာရိုဝန်ကထည့်သွင်းပြောဆိုသွားပါတယ်။ငရင်ကြောင့်ပြိုကျသွားတဲ့အပျက်အစီးပုံတွေအောက်လူတယောက်မှမကျန်တဲ့အထိအစိုးရကရှာဖွေရေးဆက်လုပ်သွားမယ်လို့လည်းပြောပါရတယ်။တခါကုလသမဂ္ဂကလည်းတပုံတွေထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကငရင်သားနဲ့ရင်ဆိုင်ခဲ့ရတဲ့ပြည်သူ9သန်းနီးပါးအတွဲဘဏ္ဍာငွေ398သန်းပေးအပ်ဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီအရကပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေမဆိုစလောက်ပဲရနေကြတာပါ။တပုံတွေထိန်းချုပ်ထားတဲ့အရကငရင်သားတဲ့ပြည်သူတွေအတွက်အကူအညီတွေကိုတူရကီနိုင်ငံကိုဖြတ်ပြီးတော့ပေးပို့နိုင်အောင်လမ်းကြောင်းတစ်ခုဖွင့်ပေးဖို့ဆီးရီးယားသမ္မတနဲ့ကုလသမဂ္ဂတို့ကြားသဘောတူညီမှုလိုက်ပြီးရလိုက်ပြီးတဲ့နောက်တနင်္လာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုတောင်းဆိုလိုက်တာပါ။တူရကီနဲ့ဆီးရီးယားနိုင်ငံနဲ့ဆက်မှာဖေဖော်ဝါရီလ6ရက်နေ့ကလှုပ်သွားတဲ့အင်အားပြင်းငရင်ကြောင့်ထိခိုက်ပျက်စီးမှုတွေဟာသူမမိတမျှအဆိုအပြင်းထန်ဆုံးဖျက်တစ်ခုဖြစ်တယ်လို့လည်းအတွင်းရေးမှူးချုပ်ကပြောပါတယ်။
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစိုးရစံကြည်ရေးလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသမှာရှိတဲ့နေဇက်ဂိတ်ကိုဆီးရီးယားအစိုးရကပြန်ဖွင့်ပေးလိုက်တဲ့အတွက်ကုလသမဂ္ဂအကူအညီပေးရေးမော်တော်ယာဉ်တန်းဟာအင်ကာနေကအဲ့ဒီဒေသကိုသွားရောက်နိုင်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကလူပေါင်း4000လောက်သေဆုံးခဲ့ရတဲ့တူရကီနဲ့ဆီးရီးယားနေဇက်အတွင်းငလင်းတန်းကိုဆီးရီးယားနိုင်ငံဘက်ကအစိုးရစံကြည်ရေးလက်နက်ကင်အဖွဲ့တွေထိန်းချုပ်ထားတဲ့ဒေသမှာလည်းခံစားခဲ့ရတာဖြစ်ပြီးသေချေပျက်စီးမှုတွေရှိပေမဲ့အခုအညီတွေတော့ကောင်းကောင်းမရရှိသေးပါဘူး။အခုဆီးရီးယားအစိုးရကဘပ်အယ်ဆယ်မာနေဇက်ဂိတ်ကနေကုလသမဂ္ဂအကူအညီပေးရေးရင်တန်းဖြတ်သန်းခွင့်ပြုလိုက်တဲ့နောက်မှာကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကား7စီးဟာတူရကီနိုင်ငံဘက်ကနေဆီးရီးယားနိုင်ငံဘဲကိုဝင်ရောက်သွားပြီဖြစ်ပါတယ်။အဲ့ဒီရင်တွေပေါ်မှာလူသားချင်းစာနာမှုဆိုင်ရာမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဖြစ်ကြတဲ့အမိုးအကာတွေ၊မွေးရာတွေ၊ကော်စောတွေနဲ့ခြုံဆောင်တွေပါဝင်တယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာပြောင်းရွှေ့အခြေချရေးဆိုင်ရာအဖွဲ့ IOM ပြောရေးဆိုခွင့်ရှိသူပေါ်ဒီလီယွန်ကပြောပါတယ်ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာလည်းတူရကီကနေဆီးရီးယားကသဘုံတွေထိန်းချုပ်ထားတဲ့နယ်မြေတွေကိုပထမဦးဆုံးချိန်သွားရောက်နိုင်ခဲ့ပါတယ်ဆီးရီးယားအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေမှာနိုင်ငံတကာလေရင်တွေနဲ့အကူအညီတွေလာရောက်ပေးနေခြင်းပေးနေခဲ့ပေမဲ့သဘုံတွေထိန်းချုပ်ထားတဲ့နယ်မြေအတွက်တော့အကူအညီပေးရင်းနှေးကွေးနေတယ်လို့ဒေသတွင်းတက်ကြွလှုပ်ရှားသူတွေနဲ့အရေးပေါ်ဆိုင်ရာအဖွဲ့အစည်းတွေကကုလသမဂ္ဂကိုအပြစ်တင်ဝေဖန်နေကြပါတယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်ရာဆာမှုတွေကိုယူကရိန်းတပ်တွေကနှွေဦးပေါက်လောက်မှာတံပြန်တက်ခိုင်နေမယ်လို့မျှော်လင့်ရကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဖေဖော်ဝါရီလ14ရက်နေ့မှာပြောပါတယ
် We expect to see them
နွေဦးပေါလုံမှာတံမြန်ထိုးစစ်ဆင်နိုင်မယ်လို့မျှော်လင့်တဲ့အတွက်ယူကရိန်းကာကွယ်ရေးဆိုင်ရာအုပ်စုတွေကမိဖက်အားလုံးကယူကရိန်းစစ်သားမှလက်နက်ကိရိယာတွေလုပ်ရည်ကံရည်တွေအပြည့်ရှိနေအောင်ရှေ့တန်းစစ်မျက်နှာတွေမှာထိရောက်မှုရှိအောင်စူးစမ်းလုပ်ကိုင်နေကြပါတယ်လို့ဝန်ကြီးအော်စတင်ကဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာယူကရိန်းမဟာမိတ်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံအပြီးမှာပဲအဲ့ဒီလိုပြောဆိုသွားတာပါရုရှားရဲ့ကျူးကျော်စစ်စတင်ခဲ့တဲ့အချိန်ကတည်းကယူကရိန်းတပ်ဖွဲ့တွေလက်နက်ခဲယံအများအပြားသုံးစွဲနေတဲ့အတွက်ယူကရိန်းစစ်တပ်ကလိုသလောက်လက်နက်ခဲယံတွေအများဆုံးရအောင်မဟာမိတ်တွေကဆောင်ရွက်နေကြပါတယ်လို့လည်းဝန်ကြီးအော်စတင်ကပြောပါတယ်တချိန်တည်းမှာပဲယူကရိန်းအတွက်လိုအပ်နေတဲ့155mm လက်နက်ကြီးကြီးဒေါ်လာ522တန်းဖိုးထုတ်လုပ်နိုင်မှုအတွက်ကုမ္ပဏီတစ်ခုကို contract စာချုပ်နဲ့ခွင့်ပြုလိုက်ကြောင်းအမေရိကန်စစ်ဘက်ကအင်္ဂါနေ့မှာကြေညာပါတယ်အဲ့ဒီကုမ္ပဏီတွေကတော့ Northrop Grumman System Corp နဲ့ Global Military Product တို့ဖြစ်ပြီးတော့လက်နက်ခရမ်းထုတ်လုပ်ခွင့်ဇန်နဝါရီလ30ရက်နေ့မှာတရားဝင်ခွင့်ပြုခဲ့တာပါအမေရိကန်နဲ့မဟာမိတ်နိုင်ငံတွေပေးပို့ထားတဲ့လက်နက်ကြီးကြီးတွေမလုံလောက်မှာကိုစိုးရိမ်မှုတွေရှိနေချိန်မှာပဲတည်ဆုံးဖြတ်ချက်ထွက်လာတာပါလက်နက်ကြီးကြီးတွေကိုဒီနှစ် Master လောက်ကစပြီးတော့ပေးပို့နိုင်မယ်လို့လည်းအမေရိကန်စစ်ဖက်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာအယ်ကာအီဒါအကြမ်းဖက်ခေါင်းဆောင်အယ်ဇကဝါဟီရီကိုအမေရိကန်ကနေလေကြောင်းကတိုက်ခိုက်လုံးကြံတပ်ဖြတ်ခဲ့ပြီး6လကျော်အကြာမှာသူ့နေရာဆက်ခံတဲ့သူကိုအီရန်နိုင်ငံမှာတွေ့လာခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာအသစ်မှာဖော်ပြထားပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစုံစမ်းထောက်လန်းထားတဲ့အချက်အလက်တွေအရအယ်ကာအီဒါအဖွဲ့ကိုဦးဆောင်နေသူဟာစာရစ် L အပဒဲဖြစ်တယ်လို့ကောက်ချက်ချထားပါတယ်ပြီးခဲ့တဲ့ဇူလိုင်လကုန်30ရက်နေ့ကလေချောင်းကနေတိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့ El Zaguahiri နောက်ပိုင်းအဖွဲ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတိတ်ဆိတ်နေတာဟာအကြောင်းအချက်နှစ်ခုကြောင့်ဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်ပထမအချက် El Zaguahiri ဟာကာဘူးမြို့တော်မှာတေဆုံးသွားတာကိုဝန်ခံမှုအတွေ့တာလီဘန်အဖွဲ့ကစိုးရိမ်မှုရှိနေတာနဲ့နောက်တစ်ချက်ကL Adel ဟာအီရန်နိုင်ငံမှာရောက်ရှိနေတဲ့ဆိုတာကိုထုတ်ဖော်မပြောချင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံထောက်လန်းရေးတွေက Syed El Adel တပ်ဖြတ်ခံရတဲ့ El Qaeda ခေါင်းဆောင်နေရာမှာဆက်ခံမဲ့သူအဖြစ်ကာလအတော်ကြာကတည်းကရှုမြင်ထားပါတယ်။သူဟာအီဂျစ်နိုင်ငံအထူးစစ်စရေးတပ်ဖွဲ့ကအရာရှိဟောင်းတစ်ဦးဖြစ်ပြီးနေရအစုံဒေသအစုံမှာစစ်စင်ရေးအတွေ့အကြုံများစွာရှိသူဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505ရိုးကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထုံးနေမနေ့ခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မွန်ပြည်သက်ပါတီ NMPS နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးအဖွဲ့တို့နေပြည်တော်မှာတွေ့ဆုံပြီးတော့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအခြေခံကျတဲ့ပုံမှန်တွေပြင်ဆင်နိုင်ရင်းနဲ့နှစ်ဖက်အဆိုပြုတဲ့ကိစ္စရပ်တွေကိုနေပြည်တော်မှာ3ရက်ကြာဆွေးနွေးနေကြကြောင်းစစ်ကောင်စီကတရင်ထုတ်ပြန်ပါတယ်မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်အောင်မင်းဦးဆောင်တဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့စစ်ကောင်စီဖက်ကတော့ငြိမ်းချမ်းရေးနဲ့ဆွေးနွေးရေးအဖွဲ့ကောင်ဆောင်ဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဖေဖော်ဝါရီလ23ရက်နေ့ကစပြီးတော့နေပြည်တော်ကအမျိုးသားစည်းလုံးညွှန်ညွှန်းရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုဗဟိုဌာနမှဆွေးနွေးနေကြတာပါမပြည့်ပြတ်သေးတဲ့ကိစ္စတွေနှစ်ဖက်အဆိုပြုချက်တွေကိုဒုတိယနေ့မှာဆက်လက်ဆွေးနွေးပြီးတော့မူကြမ်းတရက်ချမှတ်နိုင်ခဲ့တယ်လို့ဖေဖော်ဝါရီလ14ရက်နေ့ထုတ်စစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဖေဖော်ဝါရီလ15ရက်ဆွေးနွေးပွဲနောက်ဆုံးရက်ဖြစ်တဲ့တတိယနေ့မှာတော့တစ်ဖက်သဘောတူညီမှုတွေကိုလက်မှတ်ရေးထိုးသွားမယ်လို့လည်းဖော်ပြထားပါတယ်။မွန်ပြည်သက်ပါတီဟာ2018ခုနှစ်ကအပြည့်ရစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒါဟာမွန်ပြည်သက်ပါတီနဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့တို့ကြားတတိယအကြိမ်ဆွေးနွေးမှုဖြစ်ပြီးတော့ဒီတွေ့ဆုံပွဲအပြီးမှာတော့ NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့ခုနှစ်ဖွဲ့နဲ့ပူးပေါင်းပြီးတော့စစ်ကောင်စီကနောက်ထပ်တွေ့ဆုံဖို့ရည်မှန်းထားတာဖြစ်ပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီးဌာနအတိုင်းပင်ခံဒဲရစ်ချိုလီဟာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကိုဖေဖော်ဝါရီလ14ရက်နဲ့18ရက်အကြာသွားရောက်မှာဖြစ်ပါတယ်။အကြီးတန်းအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံလက်တွဲဆောင်ရွက်ရေးနဲ့ရည်မှန်းချက်တူဆောင်ရွက်ရေးကိုအရေးကြီးပုံကိုဒီခီးစင်မှာဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက မနေ့ကထုတ်ပြန်ချက်မှာပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာဒုက္ခသည်များအကြက်အတဲနိုင်ငံတကာအရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုခိုင်မာရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေတွဲဖွဲ့ဆောင်ရွက်ရေးအကြောင်းတွေဆွေးနွေးသွားမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ခင်ဗျာ
အီရန်နိုင်ငံတော်လုံခြုံရေးနဲ့အချုပ်အခြာအာဏာဆိုင်ရာဆောင်ရွက်ချက်တွေကိုထောက်ခံပြောဆိုခဲ့တဲ့သရုတ်သမ္မတရှီကျင်းပင်ကအီရန်နျူကလ িয়ার အရေးကိစ္စကိုတင့်တော်စွာအမြန်ဆုံးအဖြေရှာဖို့အင်ကာနေမှာတိုက်တွန်းလိုက်ကြောင်းတရုတ်အစိုးရပိုင်းသတင်းကဖော်ပြပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာတရုတ်နိုင်ငံကို၃ရက်တာခီးစဉ်နဲ့အီရန်သမ္မတအလဲပတ်ရောက်ရှိလာတာပါအီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးညင်ညမ်းမှုတွေပြန်ဆနိုင်အောင်တရုတ်ကအပြုသဘောဆောင်ပါဝင်ဆောင်ရွက်သွားမယ်လို့အီရန်သမ္မတအီဘရာဟင်ရစီနဲ့ပီကျင်းမြို့မှာတွေ့ဆုံချိန်အတွင်းတရုတ်သမ္မတရှီကပြောဆိုခဲ့ပါတယ်2015အီရန်နျူကလ িয়ার သဘောတူညီမှုအရလက်နက်အဖြစ်ထုတ်လုပ်လို့မရအောင်ယူရေနီယံတန်ဆေမှုတွေကိုကန့်သတ်ထိန်းချုပ်ထားတာဖြစ်ပြီးအပြန်အလှန်အနေနဲ့တန်ခါပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့ဖြစ်ပါတယ်အီရန်ကတော့ငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့နျူကလ িয়ার စွမ်းအင်တွေဆက်လက်ထုတ်လုပ်နေတာပါလို့ပြောပါတယ်ဒါပေမဲ့လည်း2018ခုနှစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေမရတဲ့အတွက်ဆိုပြီးတော့သဘောတူညီမှုကနေနှုတ်ထွက်ခဲ့တာပါနှုတ်ထွက်ပြီးတဲ့နောက်ပိုင်းတန်ခါမှုတွေလည်းပြန်လည်ချမှတ်ခဲ့ပါတယ်အမေရိကန်ရဲ့လိုရက်ကိုတရုတ်ကဝေဖန်ပြစ်တင်ခဲ့ပြီးတော့အီရန်နျူကလ িয়ার သဘောတူညီမှုပြန်ဆနိုင်အောင်အမေရိကန်ဘက်ကစတင်လှုပ်ရှားတင်တယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအီရန်ရေနံတင်ပို့မှုမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုအမေရိကန်ကပြစ်ဒဏ်ချမှတ်ခဲ့ရမှာတရုတ်နိုင်ငံအခြေစိုက်ကုမ္ပဏီ၅ခုလည်းပါပါတယ်အမေရိကန်ကတော့အီရန်နျူကလ িয়ার အစီအစဉ်တွေမရသမျှအီရန်ရဲ့ရေနံနဲ့ရေနံသားတို့ရောင်းဝယ်မှုမှာပါဝင်ပတ်သက်နေသူတွေကိုတန်ခါပိတ်ဆို့မှုတွေချမှတ်သွားမယ်လို့ပြောပါတယ်
အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်နဲ့မွန်ဘိုင်းမြို့တို့မှာအခြေစိုက်ထားတဲ့ BBC သတင်းဌာနကွဲရုံးတွေကိုအင်ကာနေကအိန္ဒိယအခွန်ဦးစီးဌာနအရာရှိတွေဝင်ရောက်ရှာဖွေခဲ့ပါတယ် BBC ကနေထုတ်လွှင့်ခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ပတ်သက်တဲ့မှတ်တမ်းရုပ်ရှင်ဟာဝါရဖြန့်ချီရေးတက်တက်ဖြစ်တယ်လို့အိန္ဒိယအစိုးရကခေါ်ဆိုလိုက်ပြီးသတင်းပတ်အနည်းငယ်ကြားမှာအဲ့ဒီလိုဖြစ်ပေါ်လာတာပါBBC သတင်းဌာနကတော့သူတို့ရဲ့ရုံးတွေကိုအဲ့ဒီလိုဝင်ရောက်ရှာဖွေတဲ့အပေါ်မှာပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီအပေါ်မှာအမြန်ဆုံးဖြစ်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Twitter မှာရေးသားထားပါတယ်။ဝန်ကြီးချုပ်နာရင်ဒရာမိုဒီရဲ့ BJP ပါတီပြောရေးဆိုခွင့်ရှိသူဂူရပရာတီကတော့အခုလိုလှုပ်ဆောင်တာဟာအခွန်ဆိုင်ရာစစ်ဆေးမှုဖြစ်တယ်လို့ပြောဆိုပါတယ်။ဒါအပြင် BBC ဟာအိန္ဒိယကိုဖျက်လှုပ်ဖျက်ဆီးလုပ်တဲ့သူတွေနဲ့လက်တွဲဆောင်ရွက်နေပြီးအဂတိလိုက်စားမှုအများဆုံးနဲ့ရည်စရာအကောင်းဆုံးဌာနဖြစ်တယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်စွန်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။ဆီးရီးယားအနောက်မြောက်ဒေသမှာငရင်တန်ကြောင့်တာတမန်တွေကျူးကယ်ပြီးရေကြီးရေလျှံမှုဒဏ်ကိုပါကြုံတွေ့နေကြရပါတယ်။တူရကီနိုင်ငံအစ္စတန်ဘူကနေဒိုရီယန်ဂျုံစ်ပေးပို့တဲ့သတင်းဆောင်မကိုကိုစော်မိုးကျော်ကပြောပြပေးပါအောင်ရှင်
။ပထမငရင်တန်ကိုအပြင်းထန်ခံစားခဲ့ရပြီးနောက်ဆဲပေါင်းအနေနဲ့တာယူတွေကျူးကျခဲ့တဲ့အတွက်ဆီးရီးယားနိုင်ငံမြောက်ပိုင်းI love ခရိုင်တဲကဒူလူရွာလေးဟာငလျင်တန်းအပြင်ရေကြီးတဲ့တန်းကိုပါထပ်ဆင့်ခံစားနေရပါတယ်။ရွာကန်အမျိုးသမီးကြီးစမီရာအယ်အလီကအခုလိုပြောဆိုပါတယ
်
ရေရစီကြလာတဲ့တန်းကိုအကျယ်ကြီးကြားရပါတယ်။ဘလို့ပြောအမှန်တော့မသိပါဘူး။ကျမတို့ကိုတက်ဖြတ်မဲ့တင့်ကားတွေမောင်းလာတယ်လို့မျိုးပါပဲ။ဘလို့ဖြစ်ခဲ့လဲဆိုတာကိုပြောမပြတတ်အောင်ပါပဲ။တကယ်ကိုဘေးစိုးကဆိုးကြီးတစ်ခုပါ
လူလူရွာလေးဟာလဲဒေတာရင်းကအခြားနေရာတွေလိုပါပဲငလျင်တန်ခံခဲ့ရပါတယ်ဒါပေမဲ့အစင်မပြတ်လှုပ်ခတ်ခဲ့တဲ့နောက်ဆက်တွဲငလျင်တန်တွေကြောင့်ရေကာတာတွေဆဲပေါင်းတွေကျိုးကျခဲ့ပြီးအော်ရန်ဒီမြစ်ထဲကရေတွေစီးဝင်လာခဲ့ပါတယ်လူလူရွာကရွာလူကြီးအရီမန်အဗ်ဒူမိုဟာမက်ကအခုလိုပြောပါတယ
်ဘင်နစ်ဘလ်ဟာဇာဆတ်ရ်တရာဘီတအသရ်တအသီရန်ကဘီရန
်ငလျင်တန်ကြောင့်ရေကာတာတွေတာယိုးတွေပျက်စီးကုန်ပါတယ်ဆင်းနဲ့ရာမြေကြမ်းမှာရေကာတာတွေဆဲပေါင်းတွေလည်းအကွဲကုန်ပါတယ်နောက်ဆုံးမှာတော့တာပေါင်းတွေကျိုးပြီးရေတွေဝင်လာတဲ့အတွက်ရွာတွေကအိမ်အလုံး40လောက်လုံးဝပျက်စီးသွားပါတယ
်လူလူရွာဟာပြည်တွင်းစစ်ကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားရပါတယ်ဒီရွာလေးဟာစူးစမ်းရုံးကန်နေရင်းကပဲရေကြီးရေလျံမှုကြောင့်နောက်ထပ်မိသားစု900လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။စစ်တမ်းကြောင့်ထွက်ပြေးခဲ့ရပြီးတူလူရွာမှာခိုလုံနေတဲ့စစ်ပြေးဒုက္ခသည်မူစတာဖာဂျူမာကာဆင်ကအခုလိုပြောဆိုပါတယ
်။ဂမရတ်လ်ကရီကလ်တကရီဘန်အော်မာတကရီဘန်ကူလီယန်ယာနီ
အမှန်တမ်းပြောရရင်တော့တရွာလုံးရေမြုပ်သွားပါတယ်။ရ ရွာသူရွာသားတွေအကုန်လုံးအိုးအိမ်တွေစွန့်ခွာထွက်ပြေးခဲ့ရပါတယ်။ရွာသူရွာသားတွေဟာဆဲပေါင်းတွေမကျိုးအောင်ဝိုင်းဝန်းပိတ်ဆို့ခဲ့ကြပါသေးတယ်။ဒါပေမဲ့မရပါဘူး။တာတွေကျိုးပြီးရေတွေဖုံးသွားခဲ့ပါတယ
်။အခုတော့ရွာသူရွာသားတွေဟာ3ဒီဂရီအောက်အေးတဲ့ဆောင်းရာသီတွေမှာရေတွေဆူဆွတ်ပြီးချိုင်းအေးတဲ့တံကိုခံစားနေရပါတယ်။ဒေသတစ်ခုလုံးဟာအခုအညီတွေကိုဆောင်ဆိုင်နေကြပါတယ်။ဒါ့အပြင်ဒေသတွင်းမှာရှိတဲ့ဆယ်တွေကျိုးချမှာကိုလည်းစိုးရိမ်နေကြပါတယ်။ဆယ်တွေကျိုးချခဲ့ရင်ရေတွေအကြီးအကျယ်ဖုံးလွှမ်းကုန်အောင်မှာဖြစ်ပါတယ်။ရွာလူကြီးအရီမန်အဗ်ဒူမိုဟာမက်ကအခုလိုပြောဆိုပါတယ
်။အလ်ခတ်တာလ်ဟာလီယန်မရကဇ်အီဝ
ါအခုခါရေပေးတံငလင်တန်ကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားရသူတွေအတွက်ခိုးလုံစရာတွေအများဆုံးကူညီပေးဖို့ကျွန်တော်တို့အဖွဲ့အစည်းတွေကိုဖြစ်စေအခြားနိုင်ငံတွေကိုဖြစ်စေအကူအညီတောင်းခံပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အိုးအိမ်ဆွန့်ခွာထွက်ပြေးရစင်မှာပါပစ္စည်းတစ်ခုမှသင်မလာနိုင်လို့ပ
ါစီးရီးယားရဲ့တူလူလိုဝေးလံခေါင်ဖျားတဲ့ဒေသတွေကိုနိုင်ငံတကာအကူအညီတွေရောက်ရှိဖို့ရာအတော်နှေးကွေးကြံ့ကြာတတ်ပါတယ်ရေကြီးတဲ့တံကိုခံစားနေရတဲ့ဒုက္ခသည်တွေကတော့အကူအညီတွေရောက်လာဖို့စောင့်ဆိုင်နေကြပါတယ
်ကုဇော်မှုချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ရုရှားနဲ့အမေရိကန်ကြားကနျူကလ িয়ার စာချုပ်တဲ့အကြောင်းတင်ပြပါမယ်အမေရိကန်နဲ့ရုရှားကြားနျူကလ িয়ার လက်နက်ဆိုင်ရာစတပ်စာချုပ်တစ်ကိုရုရှားကချိုးဖောက်တယ်လို့အမေရိကန်ကပြောပါတယ်။ဒီသဘောတူညီချက်အရလိုက်နာဆောင်ရွက်ရမယ်။နျူကလ িয়ার ဆက်ယုံစစ်ဆေးမှုတွေကိုရုရှားကပြီးခဲ့တဲ့ဩဂုတ်လကစပြီးတော့ရပ်ဆိုင်ထားတာပါ။စင်ဒီစင်ရဲ့သတင်းဆောင်မကိုမက်ခင်ဖြူထွေတင်ပြထားပါတယ်ရှင်
။ We move the clock forward.
လူသားမျိုးနွယ်တွေဟာသူတို့ရဲ့လောက်ရက်တွေကြောင့်ပဲအလုံးစုံပြတ်သွင်းရမယ်အရေးဘလောက်တောင်နှိကျက်လာနေပြီလဲဆိုတော့ကိုအနည်းပြသိပ္ပံပညာရှင်များဆာဆောင်ကပြီးခဲ့တဲ့ဇန်နဝါရီလကထောက်ပြခဲ့ပါတယ်။လူသားမျိုးနွယ်တစ်ရက်လုံးပြတ်သုံးစီနိုင်တဲ့လောက်ရက်တွေလို့ပြောတဲ့နေရာမှာတော့ရုရှားရဲ့ယူကရိန်းကျူကျော်စစ်နျူကလ িয়ার ရေးထင်းမှာမှုတွေနဲ့ဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေကိုထောက်ပြပါတယ်။ဒီတော့တွင်းမှာပဲ START နျူကလ িয়ার စာချုပ်တစ်ကိုရုရှားကချိုးဖောက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒီသဘောတူညီချက်အရအမေရိကန်နဲ့ရုရှားရဲ့မဟာဗျူဟာမြောက်နျူကလ িয়ার တုံးကြီးထိပ်ဖူးပိုင်ဆိုင်နိုင်တဲ့အရေးအတွက်ကိုကန့်သတ်ထားတာဖြစ်တယ်လို့မြေပြင်ကနေဝင်ရင်ပြေမဆိုင်တုံးတွေရင်းခုသင်းမောပေါ်ကနေပြစ်နိုင်တဲ့မဆိုင်တုံးကြီးတွေနဲ့ဘုံချဲလေရည်တွေဘလောက်ဖြန့်ကျက်ချထားနိုင်တယ်ဆိုတာကိုလည်းကန့်သတ်ထားတာပါဒီသဘောတူညီချက်အရလိုက်နာရမယ်နျူကလ িয়ার စစ်ရုံတွေကိုစစ်ဆေးခွင့်ရုရှားကပိတ်ထားတယ်လို့အမေရိကန်ကပြောပါတယ်ဒါပေမဲ့ရုရှားအနေနဲ့အလွယ်တကူပြန်လိုက်နာလို့ရနေသေးတယ်ဆိုတာကိုလည်းအမေရိကန်နိုင်ငံရဲ့ဌာနဒုတိယပြောခွင့်ရ Vidant Patel ကပြောပါတယ
် There is a clear path for returning here
ပြန်လည်လိုက်နာဆောင်ရွက်နိုင်တဲ့အခြေအနေရှိနေပါသေးတယ်။စတပ်သဘောတူစာချုပ်တွေအရ၄နှစ်လုံးလုံးလိုက်နာခဲ့သလိုရုရှားနယ်မြေထဲမှာစုံစမ်းစစ်ဆေးမှုတွေပြန်ခွင့်ပြုပြီးနှစ်နိုင်ငံညှိနှိုင်းရေးကော်မရှင်ရဲ့ဆွေးနွေးမှုတွေပြန်စနိုင်ပါတယ်။ရုရှားဘက်ကစုံစမ်းစစ်ဆေးသူတွေအမေရိကကိုလာပြီးစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်အောင်တားမြစ်ထားတာလည်းမရှိပါဘူး
။ဒါပေမဲ့ရုရှားရဲ့ယူကရိန်းကျူကျော်စစ်မှာအမေရိကန်ကယူကရိန်းကိုကူညီပေးနေတာကိုရုရှားဆိုရရာရှိတွေကရှုံချပြီးရုရှားရဲ့နျူကလ িয়ার စစ်ရုံတွေကိုစစ်ဆေးခွင့်ပြီးခဲ့တဲ့ဩဂတ်လကစပြီးတော့ရက်ဆိုင်ခဲ့တာပါဒီလိုရက်ဆိုင်ပြီမဲ့လို့ START သဘောတူစာချုပ်ကိုတော့ဆက်ပြီးထိန်းသိမ်းထားလို့တဲ့ဆန္ဒရှိပါတယ်လို့ရုရှားဆိုရပြောဝင်ရဒီမီထရီပက်စကော့ဖ်ကပြောပါတယ
်ကဘနီပီချဲလ်နဘလ
လတ်တလောဘလို့စိတ်မချမ်းမြေ့စရာတွေရှိနေပါစေတချို့သဘောတူညီချက်တွေကတော့ဆက်ရှိနေရပါမယ်ဒီစာချုပ်ဆက်ရှိနေဖို့အမတန်အရေးကြီးပါတယ်အ ਨੇ ဆုံးလက်တွေ့မကျဘူးဆိုရင်တောင်သဘောတရားအရာတော့ဆက်ရှိနေရပါမယ်အဲ့လိုမှမဟုတ်ရင်တော့ဒီတရားဝင်မူပေါင်းကိုအမေရိကန်ပြည်ထောင်စုကဖျက်ဆီးနေတာလို့ပဲကျွန်တော်တို့မြင်ပါတယ
်ဒီသဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်မှုမှာဖြစ်နိုင်ခြေအကြောင်းရင်းနှစ်ရပ်ရှိနိုင်တယ်လို့ Hudson Institute ရဲ့နိုင်ငံရေးနဲ့စီးရီးလေ့လာမှုစင်တာညွှန်ကြားရေးမှူး Richard Woods ကပြောပါတယ
် At best Russia is trying to pry some more concessions from the US about
ရုရှားအနေနဲ့အမေရိကန်ဘက်ကလိုက်လျောလာနိုင်တဲ့အခြေအနေတချို့ဖြစ်လာဖို့ကျိုးစားနေပုံရပါတယ်အမေရိကန်နိုင်ငံထဲမှာသူ့ဘက်ကစုံစမ်းစစ်ဆေးမှုတွေပုံပြီးလှုပ်ချင်တာမျိုးဒါကအကောင်းဆုံးဖြစ်နိုင်ခြေပါအဆိုးဆုံးဖြစ်နိုင်ခြေကတော့မဟာဗျူဟာမြောက်လက်နက်ထိမ့်ချုပ်ရေးသဘောတူညီချက်ကိုရုရှားယူကရိန်းစစ်ပွဲမှာတစားကန်တစ်ခုလိုအသုံးချလာတာမျိုးဖြစ်နိုင်ပါတယ
်ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနျူကလ িয়ার လက်နက်တွေအသုံးပြုပြီးနျူကလ িয়ার ကပ်ဘေးအန္တရာယ်ဆက်ရောက်အောင်လှုပ်လာနိုင်တဲ့ဆိုတော့ကမ္ဘာတဝန်းစိုးရိမ်မှုတွေပေါ်ပေါက်နေတာနဲ့ပတ်သက်လို့တော့ရုရှားကအဲ့ဒီလိုလှုံ့ဆော်တာမရှိဘူးလို့ညင်းဆိုထားပါရဲ့ရှင်
။မ မခင်ဖြူထွေးပါရှင်မြန်မာကတော့ကျမကြီးဆန်ရသတင်းဆောင်မတပုတ်ကိုနားဆင်ချရဖို့ရှိပါတယ်အခုရင်ဆုံးတော့ယူကရိန်းစစ်ရေးဆန်ရသတင်းဆောင်မကိုနားဆင်ချရအောင်ပါယူကရိန်းရဲ့စွမ်းအင်ဆန်ရအခြေခံအဆောက်အုံတွေကိုရုရှားကပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ယူကရိန်းဟာအနာဂတ်စွမ်းအင်ဖူလုံရေးအတွက်မဖြစ်မနေစဉ်းစားလာရပါတယ်စွမ်းအင်ထုတ်လုပ်ဖြန့်ဖြူးရေးစနစ်မှာတားရှိခံပြီးလျှက်စစ်အမြန်ဖြည့်တင်းပေးနိုင်မဲ့နည်းလမ်းတွေကိုတီးထွင်ကြံစတာနဲ့တစ်ချိန်တည်းမှာပဲတန်ရှင်းစွမ်းအင်ထုတ်နိုင်ရေးကိုပါလှုပ်ဆောင်နေကြပါတယ်တိုက်ပွဲပြင်းထန်နေတဲ့ Keep Data Earpin မြို့ကလေးကနေအနာချနီခိုပါရဲ့သတင်းဆောင်မကူတော့ဒေါခင်မျိုးသက်ကပြောပြပေးထားပါတယ်ရှင
်ရုရှားတပ်တွေကလက်နက်ချီးပြီးယူကရိန်းရဲ့နှစ်စစ်ထုတ်လုပ်ဖြန့်ဖြူးတဲ့စနစ်ကိုတိုက်ခိုက်ခဲ့တာကြောင့်အိမ်တွေကျောင်းတွေနဲ့ရှေးရုံတွေမှာမီးပြန်နေပြီးတခါတလေဆိုရက်တော်ကြာမီးမရပဲဖြစ်နေတာပါဒါကြောင့်သမျိုးကြနီးတွေအတိုင်းဒါပေးဆိုင်ရုံအမြန်ပြန်ပြီးအလုတ်လုတ်အောင်ပြုပြင်တာအပြင်စွန့်ရင်ထုတ်နိုင်မဲ့တခြားနီးလန်းတွေကိုပါရှာဖို့လှုပ်လာကြပါတယ်။အာပင်မြို့ကအကြောင်းကလေးကတော့ EAUF စွန့်ရင်ထုတ်လို့ရဆိုင်ရာ Ukraine Foundation NGO အဖွဲ့နဲ့နိုင်ငံတကာအလှူရှင်တွေကြောင့်ပထမဆုံးကိုပိုင်းနေစွန့်ရင်ထုတ်ဆက်ရုံရှိတဲ့အကြောင်းတစ်ကြောင်းဖြစ်လာပါပြီ။ဒီဆက်ရုံကလေးမှာဆိုလာပြားတွေလျှက်စီးပုံစံပြောင်းဆက်တွေနဲ့မီးပြတ်တဲ့အချိန်မှာမီးရစေဖို့အတွက်နေစွန့်ရင်တူလောင်ပေးတဲ့စနစ်တွေပါပါတယ်လို့ဒီဖောင်ဒေးရှင်းကိုတည်ထောင်သူယူလီယန်နာအော်နစ်ချက်ကပြောပါတယ
် Our main aim was to ensure that the system storages are always fulfilled
ကျမတို့ရဲ့အဓိကရည်ရွယ်ချက်ကတော့ဒီတူလောင်စနစ်တွေမှာနေကနေရတဲ့လျှက်စစ်စွန့်ရင်နဲ့အမြဲပြည့်နေအောင်လုပ်ဖို့ဖြစ်ပါတယ်ဒီလိုရအောင်ထွင်ထားတဲ့ဤပညာအရတကယ်လို့နေတာတဲ့နေဆိုရင်ဆိုလာဓာတ်အားပေးဆက်ရောကရတဲ့လျှက်စစ်ဓာတ်တွေကသူ့လောက်စနစ်ထက်ကိုဝင်သွားပြီးအပြန်ပြည့်အောင်ဖြည့်ပေးပါတယ်ဒါကနံပါတ်1ဦးစားပြီးလုပ်ရတဲ့အလုပ်ပ
ါဒီဆက်ရုံကဘက်ထရီသူ့လောင်စနစ်ဟာကျောင်းအတွက်နိုင်အတော်ကြာကြာလျှက်စစ်ဓာတ်ပေးနိုင်ပါတယ်ဒီဆိုလာဓာတ်အားပေးဆက်ရုံကနေရတဲ့လျှက်စစ်ဓာတ်ဟာကျောင်းတွေအတွက်ဓာတ်ရှိသုံးဓာတ်အားပေးဆက်တွေထက်ပိုပြီးဈေးသက်သာသလိုပိုပြီးလဲတန့်ရှင်းတယ်လို့မရီယာကျောင်းကကျောင်းဝန်ကြီး Ivan Peshnik ကပြောပါတယ
်စေဝလကီပရိုရေဗဇာဂလီဒလဝစီတေဝလကီပရိုရေ
ရာဟာပညာရေးအတွက်ခြုံကြည့်ရင်ကြီးမားတဲ့အပြောင်းအလဲကြီးတစ်ခုပါလျှက်စစ်မီအတွက်ဘသူကမှမိကိုစရာမလိုတော့တဲ့သဘောပ
ါရုရှားရဲ့အင်အားပြင့်နဲ့ထိုးစစ်ဆင်နေတာတစ်နှစ်ထဲရောက်လာချိန်မှာတော့ယူကရိန်းဖို့စွန့်ရင်ဆန်ရစိတ်ချဖို့ကအရိကဦးစားပေးကိစ္စရတစ်ခုလည်းဖြစ်ပါတယ် EAUF Foundation ကတော့ယူကရိန်းနိုင်ငံတော်ကကျောင်းတွေနဲ့ဆေးကျောင်းတွေစုစုပေါင်း100လောက်အတွက်အလားတူနေရာပေးဆက်တွေထောင်ပေးဖို့အတွက်စီစဉ်နေပါတယ်။ရုရှားတွေရဲ့ကျူးကျော်စစ်ကတနှစ်ပြည့်လာပြီဖြစ်တယ်လို့ယူကရိန်းတွေဟာလည်းနေ့စဉ်လိုလိုပဲစိန်ခေါ်မှုအသစ်အများပြားနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့သူတို့ဟာဒီစိန်ခေါ်မှုတွေကြားမှာပဲရှင်သန်ရပ်တည်နိုင်မဲ့အ धिक အရေးပါတာတွေကိုအလျင်မြန်တီထွင်ဖို့ပါလှုပ်ဆောင်လာနိုင်ကြပြီဖြစ်ပါတယ်။
တော်ခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အသွင်ပြောင်းစီတွေမတုံရေကုလသမဂ္ဂဘက်ကဆောင်ရွက်နေတဲ့ကိစ္စကိုတင်ပြပေးပါမယ်ကဘာတလွားနှစ်စဉ်လူ9သိန်းလောက်အချိန်မတန်ခင်တေဆုံးရမှုဖြစ်စေတဲ့ transfer အသွင်ပြောင်းစီတွေကိုအစားအသောက်တင်မှာမတုံအောင်လုံးဝဖယ်ရှားပစ်ဖို့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်လီဆာရှလိုင်းဂျီနီဘာကပေးပို့တဲ့သတင်းဆောင်မကိုကိုညာဝင်းအောင်ကပြောပြပေးပါအောင်ရှင်
တဘာဝအတိုင်းမဟုတ်ပဲပြုပြင်ဖန်တီးထားပြီးအစိတ်သင့်ဓာတ်တွေပါဝင်တဲ့ transfer တွေကိုတော့ထိုးပိုးရောင်းချတဲ့အစားအသောက်တွေမီးဖုတ်ထားတဲ့အစားအစာတွေဟင်းချက်စီနဲ့ထောပတ်ဒင်ကဲစတဲ့အစီတွေမှာတွေ့ရတတ်ပါတယ်အစိတ်တောက်ဖြစ်စေတဲ့အစီတွေကိုစားသုံးမိတာကြောင့်နှလုံးရောဂါနဲ့အသက်ဆုံးရှုံးမှုအန္တရာယ်ကြုံရသူတွေကမ္ဘာပေါ်မှာလူပေါင်းသန်း 9,000 လောက်ရှိတယ်လို့ WHO အစီရင်ခံစာမှာဖော်ပြလိုက်ပါတယ် Don Frieden ဟာလူသားအသက်ဘေးကာကွယ်မဲ့ပြည်သူ့ကျန်းမာရေးလမ်းပြလှုံ့ဆော်မှုအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ဒီကမ္ဘာလုံးမှာ transfer သုံးဆွဲမှုကိုဖယ်ရှားရပ်တန့်နိုင်မယ်ဆိုရင် 2040 ပြည့်ရောက်တဲ့အခါပြည်သူ 18 သန်းနှလုံးသွေးကြောဆိုင်ရာရောဂါနဲ့တည်ဆုံရမဲ့ NDA ကနေကာကွယ်နိုင်မယ်လို့သူကပြောပါတယ်
။ Very important to distinguish artificial trans fat which isa toxic chemical which has
ပြင်ဖန်တီးထားတဲ့ transfer အစီတွေဟာအစိတ်အတောက်ဓာတ်တွေဆိုတာကိုခွဲခြားနားလည်ဖို့အင်မတန်အရေးကြီးပါတယ်စားသောက်ကုန်တွေမှာသုံးဖို့မသင့်သလိုပြေဝအစီတွေကနေလည်းဖယ်ထုတ်ပစ်ဖို့လိုပါတယ်အစားအသောက်တွေမှာနေရာယူထားပြီးတားမြစ်ဖို့လည်းစားသောက်ကုန်လုပ်ငန်းရှင်အဖွဲ့တော်တော်များများကအဆိုပြုတာမရှိပါဘူးပြင်ဖန်တီးထားတဲ့အစီတွေဆိုတာဟာ ဆေးရွက်ကြီးကိုအဟာရအဖြစ်သုံးနေတာနဲ့တူပါတယ်။ဘာမှအကျိုးမရှိပါဘူး
။2023ခုနှစ်ထဲရောက်ရင်တကမ္ဘာလုံးမှာ transfer ကင်းစင်ရမယ်လို့ WHO က2018တည်းရည်မှန်းချက်ချကြိုးပမ်းခဲ့တာတိုးတက်မှုတချို့ရှိခဲ့ပါတယ်။အစားအသောက်ထုတ်လုပ်ရာမှာ transfer အသွင်မြောင်းအစီသုံးဆွဲမှုလျှော့ချသွားရေးကိုနိုင်ငံပေါင်း43ခုမှာဘူဝါရနဲ့အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာကြောင့်လူပေါင်းတန်း2800တည်ဆုံးခြင်းဒါမှမဟုတ်နှလုံးရောဂါဖြစ်ခြင်းကနေကာကွယ်နိုင်ခဲ့ပါတယ်။အဲ့ဒီလိုကြိုးပမ်းနေပေမဲ့ transfer ကြောင့်လူပေါင်းတန်း9000လောက်ကျန်းမာရေးအန္တရာယ်ရင်ဆိုင်နေရသေးတယ်လို့ Mr. Freedom ကထုတ်ပြပါတယ်။ဒီအန္တရာယ်ကိုတားဆီးနိုင်ဖို့အစိုးရတွေအနေနဲ့ WHO ရဲ့မူဝါဒစံသတ်မှတ်ချက်အတိုင်းလိုက်နာအကောင့်ထဲပေါ်ဖို့လိုတယ်လို့သူကတိုက်တွန်းနေတာပါ။နိုင်ငံတချို့အထူးသဖြင့်တော့မက္ကဆီကိုနိုင်ဂျီးရီးယားနဲ့တီးရီလင်္ကာနိုင်ငံတွေမှာ WHO ရဲ့မူဝါဒမျိုးကိုအတည်ပြုဖို့နှိမ့်ဆန်နေပြီးနောက်ဆုံးအတည်ပြုမဲ့အဆင့်ရောက်ဖို့ပဲလိုတော့တယ်လို့ Freedom ကပြောပါတယ
် Policy wins in one country can help encourage other countries to take action
နိုင်ငံတစ်ခုမှာအဲ့ဒီလိုမူဝါဒမျိုးအတည်ပြုလိုက်တာကအခြားနိုင်ငံတွေပါလိုက်လုံချင်စိတ်ဖြစ်စေပါတယ်။အိန္ဒိယ၊ဘင်္ဂလားဒေ့ချ်နဲ့ဖိလစ်ပိုင်နိုင်ငံတွေဟာတောင်အာရှနဲ့ရှေ့တောင်အာရှမှာစံနမူနာအနေနဲ့ဥဆောင်နိုင်ငံတွေဖြစ်လာမယ်လို့မျှော်လင့်ပါတယ်။တောင်အာဖရိကနိုင်ငံတွေကနိုင်ဂျီးရီးယားနိုင်ငံဟာဆိုရင်လည်းအသွင်ပြောင်းအစီသုံးဆွဲမှုကိုတားမြစ်လိုက်ပြီးဖြစ်တာမို့အာဖရိကမှာဥဆောင်နိုင်ငံဖြစ်လာမှာပါ။
အစားအသောက်ထုတ်လုပ်သူတွေအနေနဲ့ transfer နေရာမှာအခြားကျန်းမာရေးနဲ့တင့်တော်မဲ့အရာနဲ့အစားထိုးသုံးသင့်တယ်လို့ Freedom ကပြောပါတယ်။နိုင်ငံပေါင်း43ခုမှာတော့အဲ့ဒီလိုလှုပ်ဆောင်နိုင်ခဲ့ပြီးဖြစ်ကြောင်းနဲ့ကုမ္ပဏီကြီးအနည်းစုလောက်သာအစိတ်သင့်စေမဲ့ပစ္စည်းတွေဆက်လက်ထုတ်လုပ်နေတယ်လို့ဆိုပါတယ်။အဲ့ဒီကုမ္ပဏီတွေဟာလည်းတနည်းကြရင် transfer အသုံးပြုမှုကိုအဆုံးသတ်ရတော့မှာပါလို့သူကပြောပါတယ်။ဝင်ငွေမြင့်တဲ့နိုင်ငံတွေမှာတော့ transfer အသုံးပြုမှုအဆုံးသတ်ရေးမူဝါဒတွေအောင်မြင်နေပြီလို့ WHO အစိုးရခံစားကဆိုပါတယ်။အထူးသဖြင့်တော့အမေရိကတိုက်နဲ့ဥရောပနိုင်ငံတွေဖြစ်ကြပါတယ်။အခုဆိုရင်ဝင်ငွေအလဲအလတ်ရတဲ့နိုင်ငံတွေဟာလည်းဒီနီးလန်းအတိုင်းလှုပ်လာနေကြပြီးဝင်ငွေနှဲပါတဲ့နိုင်ငံတွေမှာတော့အခုချိန်ထိလိုက်လုံနိုင်တာမျိုးမတွေ့ရသေးဘူးလို့အစိုးရခံစားကဆိုပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်သူတွေဟာအတိတ်ကသူတို့ရဲ့ခေါင်းဆောင်တွေကိုဂုဏ်ပြုပြီးနှစ်စဉ်ဖေဖော်ဝါရီလရဲ့တတိယမြောက်ဒလင်လာနေ့ကိုသမ္မတများနေ့ဖြစ်သတ်မှတ်ဂါရဝပြုကြပါတယ်ဒီအားလိုက်ရနေ့ဟာအမေရိကန်ပြည်တော်စုရဲ့ဩဇာအရှိဆုံးနဲ့ဂုဏ်ပြုအလေးစားခံရဆုံးသမ္မတနှစ်ဦးရဲ့မွေးနေ့များအကြားကြားရောက်ပါတယ်။သမ္မတအေဗရာဟင်လင်ကွန်ရဲ့မွေးနေ့ဖေဖော်ဝါရီ12ရက်နေ့နဲ့သမ္မတဂျော့ဂျ်ဝါရှင်တန်ရဲ့မွေးနေ့ဖေဖော်ဝါရီ22ရက်နေ့တွေကြားမှာဖြစ်ပါတယ်။ British Empire ကိုပုံကံအနိုင်ယူပြီးလွတ်လပ်ရေးရနိုင်ခဲ့တဲ့တော်လှန်ရေးတပ်ရဲ့ခေါင်းဆောင်ဖြစ်သူဂျော့ဂျ်ဝါရှင်တန်ကိုအမေရိကန်ပြည်တော်စုရဲ့တရေကောင်းအနေနဲ့ချီးမြှောက်လေးစားကြပါတယ်။သူဟာကြီးမားတဲ့သူ့ရဲ့ဩဇာလွှမ်းမိုးမှုကိုအသုံးပြုပြီးတိုက်ပြည်သစ်အတွက်အခြေခံအုတ်မြစ်ချပုံဖော်ပေးနိုင်ခဲ့ပါတယ်။သူဟာအမေရိကန်ပြည်ထောင်စုကြီးထူထောင်ဆကာလမှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုဥဆောင်ရင်ဆိုင်ကျော်လွှားနိုင်ခဲ့ပြီးအဆုံးမှာတော့ဒီမိုကရေစီနည်းလမ်းတကျနဲ့တည်ငြိမ်ပြီးတရားဥပဒေစိုးမိုးတဲ့အစိုးရတရအုပ်ချုပ်တဲ့ပြည်ထောင်စုတစ်ခုကိုမီးရှို့တန့်စင်ဝေဖွာပေးနိုင်ခဲ့ပါတယ်။သမ္မတအေဗရာဟင်လင်ကွန်ကတော့ပြည်တွင်းစစ်ကြီးအတွင်ပြိုကွဲလူနည်းချိမ့်ချောက်ခံခဲ့ရတဲ့တိုင်းပြည်ကိုဥဆောင်နိုင်ခဲ့သူဖြစ်ပါတယ်။သမ္မတလင်ကွန်ဟာပြည်တွင်းစစ်ပြီးဆုံးခံသည့်အချိန်မှာငြိမ်းချမ်းတဲ့ကာလအခုအပြောင်းအထွက်ဖက်ဒရယ်ဗဟိုအစိုးရနဲ့ပြည်내အစိုးရတွေကြားအာဏာခွဲဝေရေးစတင်ပြင်ဆင်ခဲ့ပါတယ်။ရလတ်အနေနဲ့အမေရိကန်ပြည်ထောင်စုဟာပြည်တွင်းစစ်အပြီးမှာအားကောင်းတဲ့ဖက်ဒရယ်ဗဟိုအစိုးရရဲ့ဥဆောင်မှုအောက်မှာပြည်내တွေစုစုစည်းစည်းပေါင်းစည်းထားတဲ့ပိုးပြီးကြက်ခိုင်တန်ဆွမ်းတဲ့ပြည်ထောင်စုပေါ်ထွန်းလာနိုင်ခဲ့ပါတယ်။မျက်မှောက်ခင်မှာတော့သမ္မတများနေ့ဟာတိုင်းပြည်ရဲ့အမြင့်မားဆုံးအရေးအယာရာထူးကိုတာဝန်ယူခဲ့ကြတဲ့အမေရိကန်သမ္မတအဆက်ဆက်ကိုဂုဏ်ပြုကျင်းပတာဖြစ်ပါတယ်။ဒါပေမဲ့သမ္မတဝါရှင်တန်နဲ့လင်ကွန်လိုစံနမူနာကောင်းများနဲ့တိုင်းပြည်ကိုစူးစီးညီညွတ်စေပြီးလက်ရှိတိုင်းအမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်သူတွေကိုပုံဖော်လွှမ်းမိုးနိုင်စွမ်းနဲ့ကြီးမားတဲ့အကျိုးသက်ရောက်စေတဲ့သမ္မတမျိုးမပေါ်ထွန်းနိုင်တော့ပါဘူးခင်ဗျာ
။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တော်တရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အဘောသာဖြစ်ပြီး VOE ရဲ့အဘောမဟုတ်ကြောင့်အသိပေးပါရရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လှွင့်ချိန်တဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုကျမတို့ရဲ့ Facebook စာမျက်နှာကလည်းနားဆင်ကြည့်ရှုနိုင်ကြပါရရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အတန်ရ2023ခုနှစ်ဖေဖော်ဝါရီလ15ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ဘောကလူကြီးများသတင်းတို့ကမ္ဘာတစ်လွှာခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေအပေါ်ဖြတ်ပြီးပြန်တန်းတဲ့အရာဝတ္ထုနှစ်ခုကိုအမေရိကန်ဂျက်တိုက်လေယာဉ်တွေကပြီးခဲ့တဲ့သတင်းဘက်ကောင်မှပြစ်ချပါတယ်။အပြည့်အစီအပိုင်းစတွေကိုကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးဖို့လိုပေမဲ့လည်းဒါဟာမကြာသေးခင်ကပြစ်ချခဲ့တဲ့တရုတ်မိုးပြံဘူပေါင်းနဲ့ဆင်တူဖြစ်ဖို့မျှတယ်လို့ထိတ်တန့်ဒီမိုကရက်အထက်လွှတ်တော်အမတ်တဦးကပြောပါတယ်။ VOA ရဲ့ Veronica Borderes Iglesia ရဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြပေးထားပါတယ်ရှင်။
အမေရိကန်သမ္မတနဲ့ကနေဒါဝန်ကြီးချုပ်တို့ရဲ့ခွင့်ပြုချက်ရပြီးမှမြောက်အမေရိကတိုက်ပေါ်ဖျက်ပြန်နေတဲ့အရာဝတ္ထုတွေကိုအမေရိကန်ဂျက်တိုက်လေယာဉ် F-22 ကပစ်ချလိုက်ပါတယ်။အဲ့ဒီအရာဝတ္ထုတွေဟာမိုးပြံပူပေါင်းတွေဖြစ်တယ်လို့ယူဆထားတာပါ။ဒါပေမဲ့လည်းမကြသေးခင်ကအတ္တလန္တိတ်သမုဒ္ဒရာပေါ်မှာပစ်ချလိုက်တဲ့တရုတ်ထောက်လိုင်းရင်မိုးပြံပူပေါင်းလောက်တော့မကြီးဘူးလို့ဆိုရတယ်။
But much smaller than the
ပထမဟာတဲ့အများကြီးသေးငယ်ပါတယ်ကနေဒါဝေဟေမာတစ်ခုနဲ့အလက်စကားဘော်ကတစ်ခုအဲ့ဒီနှစ်ခုလုံးဟာပေ4000အမြင့်မှာပြန်နေတာပါဒါရီဟာလေးရင်တွေအတွက်အန္တရာယ်ရှိပါတယ
်မိုးပြံမှုပေါင်း3ခုလုံးဘာကြောင့်လွတ်တယ်နေဆိုတာကိုသိရဖို့ဆိုရင်ပြစ်ချလိုက်တဲ့အပြည့်အစည်းပိုင်းစတွေကိုတေချာစစ်စစ်ဖို့လိုရတယ်အခုလိုမိုးပြံမှုပေါင်းတွေလွတ်တင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေအများကြီးရှိနေတယ်လို့လည်းဆိုပါတယ်
I have real concerns about why the administration
အစိုးရအနေနဲ့သူတို့တည်သည်မြအားလုံးထုတ်ဖော်ပြောဆိုတာမျိုးမလုပ်သေးတာကိုကျွန်တော်အနေနဲ့တကယ်စိုးရိမ်ပါတယ်ဒုတိယနဲ့တတိယတစ်ခုကိုလည်းလူနေကျဲတဲ့ဒေသမှာပြစ်ချတာကြောင့်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘာအချက်လည်းမထုတ်ပြန်နိုင်သေးတာကလည်းပြဿနာတစ်စိတ်တစ်ပိုင်းမှာ
အခုလိုအခြေအနေတွေဟာအမေရိကန်ကာကွယ်ရေးစနစ်နဲ့ပတ်သက်ပြီးပိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်နေတာကိုပြသနေတာပါ
We don't really have
ကျွန်တော်တို့မှာ radar စနစ်အလုံးလောက်မရှိပါဘူး။ပိုအစ်စ်မြင့်တဲ့မီဆိုင်းကာကွယ်ရေးစနစ်လည်းမရှိပါဘူး။ American ဝေဟင်ပိုင်နက်ကိုကာကွယ်ဖို့လိုအပ်ချက်တွေကိုကျွန်တော်တို့စပြီးစမ်းစစ်ရပါလိမ့်မယ်
။ပထမမိုးပြံမှုပေါင်း American ပြည်ထောင်စုအပေါ်ဖျက်ပြန်တန်းခဲ့တာကိုစောင့်ကြည့်ခဲ့တာကြောင့် Biden အစိုးရကိုဝိုင်းဝန်းဝေဖန်ခဲ့ပြီးခုအခါလက်ဦးမှုရယူဆောင်ရွက်နေတာပါ။ဒါပေမဲ့လည်းဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအပေါ်ဘယ်လိုကင်တွယ်ဆောင်ရွက်မလဲဆိုတဲ့ပြဿနာကပိုကြီးထွားနေတာပါ။
Their military continues to
ကမ္ဘာစီးပွားရေးကိုလွှမ်းမိုးဖို့ကြိုးစားတဲ့အနေနဲ့ကမ္ဘာတမန်ကမ္ဘာလမ်းကြောင်းဖောက်လုပ်နေတဲ့အချိန်မှာပဲသူတို့စစ်အင်အားကပိုကြီးထွားလာနေပြီးဆက်ချက်ထွေးနေပါတယ
်နိုင်ငံတချို့မှာတရုတ်ရဲ့အငင်းပွားပွဲအခြေခံအစားအသောက်တွေဆောက်လုပ်နေတာနဲ့ပတ်သက်ပြီးတော့လည်းသူကထောက်ပြပါတယ်အလက်စကာပြည်နယ်ပေါ်မှာပစ်ချလိုက်တဲ့အပျက်စီးပိုင်းစားတွေဟာရေခဲပြင်ပေါ်ကျလာတာကြောင့်အတ္တလန္တိတ်သမုဒ္ဒရာရဲ့ပြတ်ကျတဲ့ပိုင်းစားတွေထဲမြန်မြန်ဆက်ဆက်ရှာဖွေစုဆောင်းနိုင်ဖို့မျှော်လင့်ထားပါတယ်ယူကွန်နယ်မြေနဲ့ကြာရောက်တဲ့အပြည့်အစည်းပိုင်းစားတွေကိုလည်းကနေဒါအာဏာပိုင်တွေကရှာဖွေစုဆောင်းနေပါတယ်ခင်ဗျာ
ကိုအောင်အောင်တင်ပြပေးခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့ကမ္ဘာတစ်လွှာခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏတွေကိုကြည့်ရှုနားဆင်ကြရဖို့ရှိပါတယ်အခုတော့ social media ပေါ်ကလူကြီးများတဲ့တမိနစ်သတင်းထိုးလေးတွေကိုစူးစီးတင်ပြပေးမှာပါလူအသေးအပြောက်များခဲ့တဲ့ငလျင်တန်တင့်ခဲ့ပေမဲ့အမိဝန်တဲ့ကမရရအောင်ထွက်လာတဲ့ကလေးလေးအပါအဝင်လူတချို့ကတော့ကြံဖန်ပြီးတော့အသက်ရှင်ကျန်ရစ်ပါတယ်။အိန္ဒိယနိုင်ငံကတော့နေရောင်ခြည်စွန့်အင်သုံးမော်တော်ကားကိုထုတ်ပြပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတူလေးတွေကိုမတ်အေးသန္တာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
တူရကီနိုင်ငံရဲ့နယ်စပ်ဆီးရီးယားမြို့လေးမှာငရင်တန်ခံခဲ့ရပြီးတော့ပျော့ပြဲကျနေတဲ့အဆောက်အုံအုပ်ချိုးအုပ်ပဲ့တွေအောက်မှာဒီကလေးမွေးခဲ့တာပါမိခင်ဖြစ်သူကအပျော့ပြဲပုံအောင်မှာပြိမိနေတော့သူ့ကိုမွေးဖွားခဲ့လို့ယူဆရပါတယ်သမီးလေးဖြစ်ပြီးတော့ဆယ်နှစ်ကြာမှသူ့ကိုကယ်တင်ရခဲ့တော့အမေဖြစ်သူနဲ့ချက်ချိုးတန်လန်းဆက်နေစေဖြစ်ပါတယ်မိခင်ဖြစ်သူကတော့တည်ဆုံးနေပြီဖြစ်ပြီးတော့အိမ်နီးချင်းမျိုးသမီးကသူ့ကိုချက်ချိုးဖျက်ပေးခဲ့ပါတယ်ချူရီကီနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ဂျင်ဒရစ်မျိုးကဖြစ်ပြီးသူ့ရဲ့မိသားစုမှာတူတူပဲအသက်ရှင်ကျန်ခဲ့တာပါကလေးမှာမျက်နှာကိုထိခိုက်ဖူးယောင်နေတာရဲ့နှယိုးလဲရောင်ရမ်းနေတာရဲ့ကလို့ကလေးကကြမ်းကြမ်းမမရှိပါဘူးလို့ဆေးရုံကပြောပါတယ်မေရင်လှုပ်သွားခဲ့ပြီးတော့၃ရက်မြောက်နေ့68နာရီနီးပါးအကြာမှာဟတ်တိုင်းပြင်းနေမှာပြိုကျနေတဲ့အဆောင်တစ်ခုအောက်ကနေကလေးပေါဆာလေးတယောက်ကိုကယ်တင်နိုင်ခဲ့ပါတယ်ဟယ်လန်ဆိုတဲ့ကလေးမလေးကိုဆေးမှုတွေစောင့်ကြည့်နေခဲ့ပြီးတော့ကျန်းမာဖို့ရပါတယ်နောက်ထပ်အဒီယာနဲ့ပြင်းနေမှာလဲ၃ရက်မြောက်ညပိုင်းမှာအိမ်ပြိုအောက်ကနေမိသားစုတစ်ခုလုံး၄ဦးကိုအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့တာပါဒီကြောင်လေးနဲ့သူ့ပိုင်ရှင်ကတော့ပြိုကျနေတဲ့အဆောက်အုံတစ်ခုရဲ့နေရည်နဲ့မျက်နှာကျဲချမ်းမှရင်းနေကြတာဖြစ်ပါလေ
။ချလင်းကစမ
စီတင်ဆိုတဲ့တက္ကသိုလ်ကျောင်းသားလူငယ်လေးကိုကဲဆဲသမားတွေဆွဲထုတ်တော့သူ့ကိုမကယ်ခင်ကျွန်တော်ကောင်လေးကိုကယ်ပါလို့ချက်ချင်းပြောခဲ့တယ်လို့ဆိုပါတယ်။စတော်ဘယ်ရီလို့ခေါ်တဲ့ကျောင်းလေးနဲ့သူကငါးတဲ့အဆောက်အုံရဲ့ဒုတိယတက်မှာပြိမိနေတာဖြစ်ပြော့ကျောင်းလေးကခန်းစည်းနဲ့လိမ့်မိနေတာပါ။သူတို့ကိုကယ်တင်ဖို့၅နာရီကြာစူးစမ်းခဲ့ရပါလေ။ကယ်ဆယ်ရေးအဖွဲ့တွေကကယ်တင်လို့ရသမျှကယ်နိုင်မှုစူးစမ်းခဲ့ကြပြီးတချို့ဆိုပိတ်မိနေတဲ့ကြောက်ပုံအောက်တွေကအော်တန်ကြားနေရပေမဲ့လည်းရအောင်ကယ်တင်လို့မရခဲ့ပါဘူးကျွမ်းကျင်မှုနဲ့ပစ္စည်းကိရိယာလိုအပ်မှုကြောင့်လည်းပါပါတယ်အဒါနာမျိုးမှာတော့ပြိုကျလူစဲဖြစ်နေတဲ့အထက်မြင့်အဆောက်အုံတွေကနေအမျိုးသမီးတူကိုချယ်ရီသီးခုတဲ့ကားချင်းအောင်နဲ့ကယ်တင်နိုင်ခဲ့ပါတယ်ကယ်ဆယ်ရေးလုံသားကကားပေါ်ကလူရက်တဲ့ချင်းတဲ့ကိုအမျိုးသမီးဝင်လို့ရအောင်ကူညီခဲ့တာပါတူရကီမှာပြည်အားရှိနေပါရှိတဲ့ငရင်ကြီးနှစ်ခုလှုပ်သွားပြီးတဲ့နောက်တူရကီနဲ့အိန္ဒိယစီးရီးယားနိုင်ငံမြေငရင်တင့်ဒေသတွေကိုနိုင်ငံတကာကပါလာရောက်ပြီးတော့ကယ်ဆယ်ရေးတွေပြင်းထန်လုပ်ခဲ့ရပါတယ်။ဒေသုံးသူအရေအတွက်ကပထမဆုံးနေ့24နာရီတွင်4000ကျော်ကိုရောက်ခဲ့ပြီးတော့နောက်ရက်တွင်မှဇက်တိုက်တက်နေတာ3ရက်မြောက်နေ့အထိစီးရင်ရအတိပြုတ်နိုင်တဲ့ဒေသုံးသူ1000ကျော်အထိတိုးသွားခဲ့ပါတယ်။ဒီငရင်က1996ခုနှစ်နောက်ပိုင်းအပြင်းဆုံးငရင်တွေဖြစ်ပြီးတော့နောက်ဆက်တွဲငရင်ငယ်120လှုပ်ခဲ့တာပါ1996ခုနှစ်မှာတော့ပြင်းအားအခုလောက်ရှိတဲ့ငရင်ကအစ္စတန်ဘူမြို့တော်နာကလူနေထူတဲ့မာမရာပင်လယ်ဒေသမှာလှုပ်သွားတော့လူပေါင်း 18,000 ကျော်သေဆုံးခဲ့ရပါတယ်တူဂီငရင်ကယ်ဆယ်ရေးအတွက်ဂျာမနီနိုင်ငံတကာရှောက်ဖွေကယ်ဆယ်ရေး ISR အဖွဲ့ဝင်ခွေးဒိန်းနေနဲ့အနံ့ခံခွေးတွေတူရကီကိုဖေဖော်ဝါရီလ9ရက်နေ့ကရောက်လာခဲ့ကြပါတယ်။ဒီခွေး9កောင်ပါတဲ့ဂျာမနီအဖွဲ့ကစီးရီးယားနယ်စပ်နဲ့မိုင်90တောင်မဝေးတဲ့ဟတ်တိုင်ပြည်နယ်ဘက်ကိုရောက်ရှိပါတယ်။သူတို့ရောက်တဲ့နေရာကသူတို့ရောက်ချိန်အထိကယ်ဆယ်ရေးတွေလုံးမပေးနိုင်သေးတဲ့နေရာဖြစ်ပါတယ်။အပြိုအပြက်ပုံတွေအောက်မှာပြိမိနေသူတွေကိုအထူးဖြူရှောက်ဖွေရေးကြမ်းကျင်တဲ့43အဖွဲ့မှာအထူးအနံ့ခံခွေး9កောင်ပါလာတာပါ။ဆာဗီးယား၊ရိုမေးနီးယား၊စပိန်နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေမှာလည်းခွေးတွေကယ်ဆယ်ရေးပစ္စည်းတွေနဲ့အတူရောက်လာကြတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကလည်းလူတွေခွေးတွေအများကြီးပါတဲ့ကယ်ဆယ်ရေးအဖွဲ့တွေပို့ပေးခဲ့ပါတယ်။တချို့နိုင်ငံတွေကလူအတွက်အကူအညီပို့ပေးကြသလိုတချို့နိုင်ငံတွေကကယ်ဆယ်ရေးဆက်ပစ္စည်းတွေနဲ့လူအင်အားအကူအညီပေးပို့ကြတာဖြစ်ပါတယ်။အမေရိကတိုင်ပီရူးနိုင်ငံတောင်ပိုင်းအာရီကီပါဒေသမှာပထမသတင်းဘက်ကမိုးကြီးပြီးတဲ့နောက်မြေပြိုကျလို့ရွာများပြားကိုရွှေမြေတွေကြောက်တုံးတွေတွေဖုံးလွှမ်းခဲ့ပါတယ်။အရင်သတင်းဘက်မိုးသက်သက်ထန်ထန်ရွာခဲ့ပြီးတဲ့နောက်မှာဖေဖော်ဝါရီ6ရက်နေ့ကမြေပြိုကျခဲ့တာပါ။လူ30ကျော်သေဆုံးအတည်ပြုထားပြီးဖြစ်ပြီးတော့ရွှေတွေရေကြီးတွေကနေအလောင်းတွေကိုသူတို့လိုက်ကောက်ခဲ့ရပါတယ်။မြေပြိုအဲကျန်ရစ်တဲ့နေအိမ်အဆောက်အုံ600ကျော်လည်းအခြေမခံဖြစ်ကျန်ခဲ့ရပါတယ်။လုံငါးဦးလိုက်ပါလာတဲ့ဗန်ကားတစီးကတော့ပြိုကျလာတဲ့ရွှွန်တွေကတိုက်ချလိုက်လို့မြေထဲပြိုကျသွားပြီးလူတွေအလုံးသေဆုံးသွားရပါတယ်။ပြည်ရိုးနိုင်ငံမှာဖေဖော်ဝါရီလမှာမိုးမပြတ်ရွာသွန်းတက်ပြီးတော့လူအသေးပြောက်များတဲ့မြေပြိုတာတွေဖြစ်တတ်ပါတယ်။ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာတော့ဘီယာ18တန်တင်လာတဲ့ကုန်ကားကြီးမှောက်တော့ဘီယာကက်တွေတော်တော်များများပြားကုန်တာပါ။ ကောင်းမော်ပါလာသည်များပြီးရာ18တန်တွေကတော်တော်များများပေါက်ထွက်ကုန်ပါတယ်။ကျန်တဲ့ဘီယာတွေကတော့အလူလုံးလိုက်သလိုဖြစ်သွားပြီးတော့ကောင်းမော်ကအကောင်းကျန်တဲ့ဘီယာတွေရောအောက်မှာပြန့်ကျဲနေတဲ့ဒဲရာရောအကောင်းကျန်တာတွေအကုန်ယူသွားကြပါတယ်။ဖေဗျူလာ3ရက်နေ့ကဖြစ်ပေါ်တာဖြစ်ပြီးတော့ကားတစ်စီးနောက်ကကြော်တက်လိုက်လို့ဖြစ်သွားတာပါ။ထရက်ကာမောင်းသမားကရှီယာရင်ကိုမှားလဲနေပြီးတော့ကားကိုမထိန်းနိုင်ဖြစ်ပုံရတယ်လို့ရဲကပြောပါတယ်။ကားမောက်ပြီးတော့အနီးပတ်ဝန်းကျင်ကလူတွေကားနဲ့ဖြတ်သွားသူတွေဘီယာဘူးတွေကိုပျော်ပျော်ကြီးလာကောက်ခဲ့ကြတာဖြစ်ပါတယ်။ဒီရေမတော်တဆထိခိုက်မှုမှာထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ဒီလေမှာအင်ဂျင်တစ်လုံးကရေရှိခံလေယာဉ်လောင်စာကိုရာနှုန်းပြေတုံးပြီးတော့ဇန်နဝါရီလ29ရက်နေ့ကအစမ်းပြန်တန်းပြခဲ့ပါတယ်။အမရိတ်လေကြောင်းလိုင်းကလေယာဉ်ဖြစ်ပြီးတော့အင်ဂျင်တစ်လုံးကိုရေရှိတည်တဲ့လောင်စာတက်တက်ပဲအသုံးပြုပြီးတော့ဒီခီးစဉ်ကိုအောင်အောင်မြင်မြင်လုပ်ပြနိုင်ခဲ့တာပါ RS ဆော်ဖ်ဝဲများပြည်အောင်စုအစိုးရပိုင်း Emirates လေကြောင်းလိုင်းရဲ့ Boring 777-300ER လေယာဉ်ဖြစ်ပါတယ်ဟင်းချက်စီလိုမျိုးပြန်သုံးလောင်စာအပါအဝင် SAF လောင်စာကိုအစားထိုးသုံးပြီးတော့ရုပ်ကျွင်းလောင်စာသုံးဆွဲမှု80ရာခိုင်နှုန်းအထိလျှော့ချနိုင်ပါတယ်လေကြောင်းခီးစဉ်တွေကနေပြီးတော့ကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုလျှော့ချဖို့အတွက်ဒီကမ္ဘာလုံးမှာဖိအားပေးနေချိန်မှာအခုလိုမျိုးရေရှည်ခံလေယာဉ်လောင်စာ SAF နဲ့သူတို့မောင်းနှင်ကြည့်ခဲ့တာပါလက်ရှိမှာလေကြောင်းခီးလုပ်ငန်းတွေကနေပြီးတော့ကမ္ဘာကကာဗွန်အောက်ဆိုက်ထုတ်လုပ်မှုရဲ့ 2.8 ရာခိုင်နှုန်းထုတ်လုပ်နေတာဖြစ်ပါတယ်။2050ပြည့်နှစ်မှာတော့ကာဗွန်ထုတ်လုပ်မှုကို3ရာအထိခြေဖြတ်နိုင်မှုရည်မှန်းပြီးတော့လည်းလှုပ်ဆောင်တာဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံမှာတော့ပထမဆုံးနေရောင်ခြည်စွမ်းရည်သုံးကားလေးကိုထုတ်ပြလိုက်ပါတယ်။လူနှစ်ယောက်စီးကားလေးရဲ့ခေါင်းမိုးကနေရောင်ခြည်ဆုပ်ယူဆိုလာပြားတွေပါကားမှာတက်ဆင်ထားတဲ့ဘက်ထရီကအားပြင်ဆိုလာပြားတွေကလည်းတက်အားဖြည့်ပေးပါတယ်ဆိုလာကားတွေကုမ္ပဏီ Vivin Mobility က Vilas Dashvani က
With this particular car we are able to get 10 kilometers of range every day on the Indian climate condition
ဒီကားလေးကအိန္ဒိယရာသီဥတုအခြေအနေမှာတစ်နေ့ကို6မိုင်ကျော်10ကီလိုမီတာမောင်းနှင်လို့ရပါတယ်တဲ့တစ်နှစ်လုံးအတွက်ဆိုရင်တော့ကီလိုမီတာ3000မောင်းနိုင်ပါတယ်လို့ပြောသွားပါတယ်ဒီကားလေးကိုအိန္ဒိယမှာကျင်းပသွားတဲ့နစ်ဆန်မော်တော်ကားပြပွဲမှာပြသသွားတာဖြစ်ပြီးတော့သူတို့နိုင်ငံအတွက်ပထမဆုံးနေရောင်ခြည်စွမ်းရည်သုံးကားလည်းဖြစ်ပါတယ်အိန္ဒိယအစိုးရကမြို့ကြီးတွေမှာကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုလျှော့ချပြီးတော့ပတ်ဝန်းကျင်ညှိနှိုင်းမှုညှော့နှဲစေဖို့တွန်းအားပေးလှုံ့ဆော်ချိန်မှာအခုတန်ရှင်းလောင်စာသုံးကားလေးကိုမိတ်ဆက်လာတာပါ Eva လို့နာမည်ပေးထားတဲ့ဆိုလာကားလေးကို2024ခုနှစ်မှာတော့ဈေးကွက်တင်ရောင်းချမှာဖြစ်ပါတယ
်မအီတနာကျပါရှင်အခုတော့ကဘာတလွားခီးသွားသတင်းပတ်ဆင်ကဏ္ဍကိုနားဆင်ချရမှာဖြစ်ပါတယ်ဒီသတင်းပတ်မှာတော့သမိုင်းကိုပြောပြနေတဲ့ပစ္စည်းတွေအကြောင်းကိုနားဆင်ကြည့်ရှုချက်ရမှာပါနာဇီရီရဲ့လက်ချက်နဲ့ပြတ်တုံးခဲ့ရတဲ့ဂျူးလူမျိုးတွေရဲ့ဘဝကိုထင်ဟပ်စေတဲ့ပစ္စည်းတွေကိုဘာလင်မြို့တော်ကဂျာမနီလွှတ်တော်အဆောက်အအုံမှာပြတ်တာပါတယ်။ဂျာမနီပြည်နယ်16ခုကပစ္စည်းတစ်မျိုးစီကိုပြတ်တတ်ထားတဲ့အောက်မေဖွဲပြပွဲကိုတော့မဆွမျက်မုံနဲ့အတူသွားကြည့်ရမှာဖြစ်ပါတယ်
ဂျာမနီနိုင်ငံမှာနာဇီတွေလက်ချက်နဲ့ပျက်စီးသွားတဲ့ဘဝတွေကိုထင်ဟပ်စေတဲ့ပစ္စည်းတွေကိုဘာလင်မြို့တော်မှာရှိတဲ့ Bundestag လွှတ်တော်အဆောက်အဦကြီးတွေကပြာခမ်းမကြီးထဲမှာပြသထားပါတယ်။ဂျူးလူမျိုးတွေကိုနာဇီတွေလူမျိုးသုံးသုတ်တင်မှုတွေစတင်ခဲ့တဲ့1938ခုနှစ်ထဲကစလို့ဘေးလွတ်ရာပြေးခဲ့ကြရသူတွေ၊တည်ဆုံးခဲ့ကြသူတွေပိုင်ဆိုင်တဲ့ပစ္စည်းတွေဖြစ်ပါတယ်။ဂျာမနီနိုင်ငံပြည်နယ်16ခုမှာတစ်ချိန်ကနေထိုင်ခဲ့ကြတဲ့ဂျူးမိသားစု16ခုပိုင်ပစ္စည်းတွေကိုပြသထားတဲ့ပြပွဲကို16 objects လို့နာမည်ပေးထားပါတယ်။အဲ့ဒီပစ္စည်းတွေအားလုံးကအစ္စရေးနိုင်ငံမှာရှိတဲ့ Yad Vashem ဂျူးအောက်မေ့ပွဲပြတိုက်ကနေငှားရမ်းပြသထားတာပါ။ဂျာမနီနိုင်ငံမှာရှိတဲ့မြို့တစ်ခုမှကြမ်းမှာဂျူးလူမျိုးတွေရဲ့ဘဝတွေပျက်စီးခဲ့တယ်ဆိုတာကိုမိမောင်းထိုးပြသထားတာလည်းဖြစ်ပါတယ်။ပြထားတဲ့ပစ္စည်းတွေကအင်ဂဲလို့နာမည်ရတဲ့ကော်ဘတ်ရုပ်ကလေးကတော့မိခင်နဲ့အတူနာဇီတို့လက်ကနေထွက်ပြေးလွတ်မြောက်လာခဲ့သူလိုဟာမေယာဖဲလ်ရဲ့အရုပ်ကလေးဖြစ်ပါတယ်။အခုအသက်85နှစ်ရှိပြီဖြစ်တဲ့လိုဟာဟာ1940ခုနှစ်မှာဂျာမနီအလဲပိုင်းကက်ဆယ်မြို့ကနေအမေရိကကိုထွက်ပြေးလာစဉ်ကအဲ့ဒီကော်ဘတ်ရုပ်ကလေးကိုကိုနဲ့မကွာယူလာခဲ့တာပါ။အခုတော့နှစ်ပေါင်း80ကျော်အကြာမှာအင်ငယ်ကော်ဘတ်ရုပ်ကလေးဂျာမနီနိုင်ငံကိုပြန်ရောက်လာတာဖြစ်ပါတယ်
။ The doll was a gift to me from my grandparents when I left Germany.
ဒီကော်ဘက်ရုပ်လေးကကျမဂျာမနီကနေထွက်လာတဲ့အချိန်မှာကျမရဲ့အဖိုးနဲ့ဖွားပေးလိုက်တဲ့လက်ဆောင်လေးပါခွဲခွာရလို့ပေးလိုက်တဲ့လက်ဆောင်လို့ပြောကြပါစို့ ဒါမှမဟုတ်လေကျမရဲ့မွေးနေ့အတွက်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ကျမအတွက်တိတ်ကိုတန်ဖို့ရှိအထိပယ်ရှိတဲ့အရုပ်လေးပါ။သူကူးဝတ်ထားတဲ့ဝတ်စုံလေးက1938ခုနှစ်နိုဝင်ဘာလ9ရက်မှာနာဇီတွေဂျူးတွေကိုစတင်တိုက်ခိုက်တဲ့ခရစ်စတန်နိုင်မာတို့ကကျမဝတ်ခဲ့တဲ့ကျမရဲ့ညအိတ်ဝတ်စုံလေးပါ။အဲဒီတော့ကကျမအသက်တစ်နှစ်ခွဲအရွယ်ပဲရှိပါသေးတယ်။အဲ့ဒီညအိတ်ဝတ်စုံလေးကိုကျမရဲ့ကော်ဘက်ရုပ်လေးမှာဝတ်ပေးထားတဲ့အတွက်ကျမအတွက်ကတော့နှစ်ခါပြန်အထိပယ်ရှိလာပါတယ်
။ကော်ဘက်ရုပ်လေးလက်ဆောင်ပေးခဲ့တဲ့သူ့ရဲ့အဖိုးနဲ့အဖွားကတော့နာဇီတို့လက်ချက်နဲ့တေဆုံးခဲ့ပါတယ်။ဂျူးလူမျိုးတွေနဲ့ဂျူးပိုင်ဆိုင်မှုတွေကိုနာဇီတွေစတင်တိုက်ခိုက်ဖျက်ဆီးခဲ့တဲ့1938ခုနှစ်နိုဝင်ဘာ9ရက်နေ့ဆယ်ရက်နေ့ကအဖြစ်အပျက်တွေကိုလိုဟာတယောက်အသေးစိတ်မမှတ်မိတော့ပေမဲ့သူတို့မိသားစုပိုင်ဆိုင်သမျှဖြတ်စည်းခံခဲ့ရတာကိုတော့မမေ့သေးပါဘူ
း Very hard for me to remember at that age but my father was taken to concentration camp to Buchenwald
အဲ့ဒီရွယ်တုန်းကဖြစ်ခဲ့တာတွေပြန်သတိရနိုင်ဖို့ကျွန်မတို့တော်တော်လေးခက်ပါတယ်ဒါပေမဲ့ကျွန်မရဲ့အဖေ Buchenwald နာစီအချင်းစကန်းကိုခေါ်သွားခံရတယ်အိမ်ညာကကျမနဲ့ကျမအမေကိုအိမ်ကြီးချင်းတွေကဖွဲ့ပေးထားခဲ့ကြပါတယ်။နာစီတွေကျမတို့အိမ်ထဲဝင်ပြီးရှိသမျှအားလုံးချိုးချေဖျက်ဆီးသွားကြတာပါ။ဂျူးဘာသာရေးအဆောက်အုံတွေအားလုံးလည်းမိရှုဖျက်ဆီးကြတယ်။ဆိုင်တွေဆိုလည်းရစရာမရှိအောင်ကိုဖျက်ဆီးကြတယ်။မှန်ပြင်းတွေအကုန်လုံးကွဲကြေအောင်ကိုဖျက်ဆီးခံရပါတယ်။တိတ်ကိုအကြီးတန်းတဲ့ညပါ။အဖြစ်ပျက်တွေကအဲ့ဒီညကနေစခဲ့တော့တာပါပဲ
။ဥရောပတစ်ခွင်မှာဂျူးတွေအမြင့်ပြတ်အောင်နာစီတို့ရဲ့လောက်ရက်ကသမိုင်းမှာအမဲဆက်အဖြစ်နဲ့ထင်ကြနေသလိုသူတို့လက်ချက်နဲ့ပျက်စီးခဲ့တဲ့ဘဝတွေကိုလည်းသမိုင်းမှာမေ့မသွားကြစေဖို့ပြပွဲပြသထားတာပါ။နာဇီရီလက်ကနေအစ္စရေးကိုထွက်ပြေးလွတ်မြောက်ခဲ့တဲ့ဘာလင်ဆေးရုံညွှန်ကြားရေးမှူးဟာမန်ဇော်ဒက်အသုံးပြုခဲ့တဲ့သက်သားနှစ်ချက်နာဇီအချင်းစခန်းမှာ1942ခုနှစ်တုန်းကတည်ဆုံသွားခဲ့တဲ့ဂျန်နီပါခါအခ်ရဲ့လက်ကန်အိမ်စသဖြင့်တကိုရီသုံးပစ္စည်းတွေမိသားစုပိုင်းပစ္စည်းတွေနဲ့သူတို့ရဲ့နောက်ကျောင်းတွေကိုသိရစေပါတယ်။
The idea of this exhibition is to return these objects back to Germany for a short while.
ဒီပြဝဲလို့ရတဲ့အကြောင်းကဒီပစ္စည်းတွေဂျာမနီကိုခဏပြန်ရောက်လာဖို့ဖြစ်ပါတယ်။ဒီပစ္စည်းတွေကိုခွန်အားသစ်တွေပေးနိုင်မှုသူတို့ခြံထားတဲ့ကွက်လက်တွေကိုဖြည့်ပေးနိုင်မှုနဲ့အဲ့ဒီကွက်လက်တွေအကြောင်းဆွေးနွေးပြောကြခြင်းမျိုးဖြစ်ပါတယ်။ဒီပစ္စည်းတွေသူတို့မူလနေရာတွေကိုတစ်နှစ်ပြန်လာနိုင်မယ်ဆိုတော့ကျမတို့ရဲ့အိမ်မက်တွေဆက်လက်ရှင်သန်နေဖို့ဖြစ်ပါတယ်
။ဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးသန့်နေချီဂျာမန်နာစီတွေလက်ချက်နဲ့တည်ဆုံခဲ့ရတယ်ဆိုတာတကယ်မဟုတ်ဘူးလို့ပြောနေကြသူတွေအခုခေတ်မှာရှိနေပါတယ်။အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုတွေဖြစ်ခဲ့တာမဟုတ်ဘူးလို့ဆိုနေသူတွေအတွက်အခုလိုတပ်တည်ပစ္စည်းတွေနဲ့အတူပြောပြနိုင်ဖို့အရေးကြီးတယ်လို့ကိုရိုင်းကြုံခဲ့ရသူလိုဟာကပြောပြပါတယ်။
And not only in Germany, anti-Semitism is rising throughout. And, you know, the whole world has not learned the lesson.
ဂျူးမုန်တီးရဲ့အမြင်ကဂျာမနီနိုင်ငံတစ်ခုတည်းမှာလည်းမဟုတ်ပါဘူး။နေရာတိုင်းမှာပုံများလာပါတယ်။ဒုတိယကမ္ဘာစစ်ပွဲကရခဲ့တဲ့သင်္ကန်းစာကိုကမ္ဘာကြီးတစ်ခုလုံးမှာမယူကြသေးတာသိဝမ်းနေဖို့ကောင်းပါတယ်။ဂျူးတွေတပ်ဖြတ်ခံခဲ့ရတယ်ဆိုတာလက်မခံတဲ့သူတွေရှိနေတော့မှာ။ကျမတို့မျိုးဆက်တွေမရှိတော့ရင်ဖြစ်ခဲ့တာတွေကိုဘယ်သူတွေကပြောပြမလဲဆိုတဲ့အတွေးနဲ့ကျမဒီကိုလာခဲ့တာဖြစ်ပါတယ်။ကျမဆိုကိုရိုင်းကြုံခဲ့တယ်ဒီအထွေကြုံတွေနဲ့အသက်ရှင်နေတဲ့သူဖြစ်တာမို့ဒီကိုရအောင်လာနိုင်ဖို့ကတိတ်ကိုအရေးကြီးပါတယ်။ဖြစ်ခဲ့တာတွေကိုအထက်ထက်ပြန်ပြောရတာကျမအတွက်လည်းတိတ်စိတ်ထိခိုက်စရာဖြစ်တော့အဖို့တယောက်ပါတယ်ဆိုရင်အရောက်လာဖို့တိတ်ရေးကြီးတယ်ထင်ပါတယ်။ဝမ်းနည်းစရာတွေကိုကိုယ့်ဘာသာဖြေသိမ့်နိုင်အောင်ကြိုးစားရပါတယ်။
နာဇီတို့လက်ကနေလွတ်မြောက်ခဲ့သူတွေထဲမှာအသက်ရှင်ကျန်ရစ်သူတွေအားလုံးဒီဘက်ကတက်ကြီးပိုင်းတွေရောက်နေကြပါပြီ။တစ်ချိန်မှာသူတို့အားလုံးလောကကြီးကနေထွက်ခွာသွားကြရဲ့ကိုတို့အဖြစ်အပျက်တွေပြောပြနိုင်ကြမဲ့သူတွေရှိတော့မှမဟုတ်ပါဘူး။ဒါကြောင့်ဒီအဖြစ်အပျက်တွေကိုလက်ဆင့်ကမ်းမှတ်တမ်းတင်ထားဖို့သိအရေးကြီးတယ်လို့ Yard Vashem ပြတဲ့အခြေအကျကပြောပါတယ
်။ We are approaching unfortunately but also inevitably the post-survival era.
ဒါရီတကယ်ဖြစ်ခဲ့တယ်ကိုရိုင်းကြုံခဲ့ရတယ်ဆိုတာမမမမရက်ပြောပြမဲ့သူတွေမရှိတော့တဲ့ခေတ်ကိုရောက်ခါနီးနေပါပြီအသက်ရှင်ကျန်ခဲ့သူတွေမရှိတော့မဲ့ခေတ်ရောက်မှရှောင်လဲလို့လည်းမရနိုင်ပါဘူးအဲ့ဒီအချိန်ရောက်သွားရင်ဂျူးတွေအစုလိုက်အပြုံလိုက်တက်ပြတ်ခံရတယ်ဆိုတာမဟုတ်ဘူးလို့ညှင်းဆန်နေသူတွေအတွက်ဝမ်းသာစရာဖြစ်မှာကိုကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်အဲ့ဒီလိုသူတွေကိုရင်ဆိုင်ထောက်ပြဖို့အချက်လက်တွေစုဆောင်းထားပြီးကျွန်တော်တို့ပြင်ဆင်ထားဖို့လိုပါတယ်ချက်လက်တွေကနေလူတွေကိုအသိပညာပေးနိုင်အောင်လေးလာပြုစုမှတ်တမ်းတင်မှုတွေပိုတိုးလုပ်ဖို့လိုအပ်ပါတယ
်ဂျူးလူမျိုး6တန်းလောက်ကိုနာစီတို့တပ်ဖြတ်ခဲ့တာကိုမမေ့စေဖို့နဲ့တည်ဆုံးခဲ့သူတွေကိုတတိယအောက်မေ့နေစေဖို့ဇန်နဝါရီလ29ရက်နေ့ကို Holocaust အောက်မေ့ပွဲနေ့အဖြစ်နဲ့သတ်မှတ်ထားပါတယ် အဲ့ဒီအောင်မေဘွယ်နေ့နှစ်ပတ်လည်အထက်အမှတ်နဲ့ဘာလင်မြို့တော်ကဂျာမနီလွှတ်တော်အဆောက်အဦထဲမှာ16 objects ပြပွဲကို2023 February 18ရက်နေ့အထိပြသထားမှာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မော်ပ
ါမဆူမြတ်မော်ရဲ့ကဘာတလခီးသွားစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြပြီးမှာတော့အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာရှိတဲ့ခရိုင်89ခုတဲမှာရှိတဲ့မြို့တွေတဲမှာမဟာချိုင်မြို့ကလည်းမြန်မာပြည်သားရွှေပြောင်းအလုသမားတွေအများဆုံးအလုလုကင်နေထိုင်ကြတဲ့မြို့တစ်မြို့ဖြစ်ပါတယ်။ဒီသတင်းပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာဒီမြို့လေးမှာနေထိုင်ကြတဲ့မြန်မာပြည်သားတွေအကြောင်းကိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ခင်ဗျာကြားရလာကြကုန်တော့
အခုလိုတရားပွဲအတွက်အတန်ချဲဆင်းနေနိုးစော်နေတဲ့နေရာကမြမပြည်ထဲမှာတော့မဟုတ်ပါဘူးထိုင်းနိုင်ငံဘန်ကောက်မြို့နယ်နယ်နိမိတ်ထိစပ်နေပြီးမြမပြည်သားရွှေပြောင်းအလုသမားတွေတစုတဝေးတဲ့အများဆုံးနေထိုင်တဲ့မြို့တစ်ခုဖြစ်တဲ့စမုစာခုံခရိုင်မဟာချိုင်မြို့ကထိုင်းဖုံတော်ကြီးကျောင်းတစ်ခုမှာပ
ါကျွန်တော်တို့ပီမိုင်တို့တကြံတို့ဆိုရင်တရားစခန်းရှိတယ်၄ရက်တရားစခန်းတို့၅ရက်တရားစခန်းတို့ဝါဆိုစင်းဝါဆိုကထိန်ဆိုလဲကထိန်ပေါ့နော်အတူနေရာအလိုက်ကျွန်တော်တို့ကျင်းပါတယ်ဒါနှစ်စင်းနေတိုင်းကျင်းပါတယ်အပြင်မှာကျင်းပါတဲ့အပွဲတွေလည်းရှိတယ်ဒီပီဆရာတော်တွေပြေးတာတော့တချို့ဆိုဓမ္မကတိကားတွေပြေးတာတော့အများကြီးရှိတယ်တိုင်းတစ်ပတ်မှကျွန်တော်တို့သာသနာပြုရဲဆိုမှမလွတ်လပ်ဘူးတချို့ကထိုင်းနေနဲ့စကားအများကြီးပြောရတယ်တခါတွေပလိတ်နေနဲ့ပြောရတယ်အဲ့လိုမျိုးရှိတယ်ဗောနော
်အခုဆိုရင်မဟာချိန်မှာမြန်မာပြည်သားဥယေကဒေသခံထိုင်းနိုင်ငံသားတွေတဲ့မများတာတောင်းတန်းတူရှိလာနေပြီဖြစ်ပါတယ
်ဒီထိုင်းနိုင်ငံမှာခရိုင်မှာ89ခုပေါ့နော်အဲ့မှာကျွန်တော်ဒီစမုစာခွန်မဟာချိန်ကတော့အလောက်ကန်ခွန်းလမ်းလည်းပေါ်တယ်စက်ရုံလို့ရုံလည်းပေါ်တယ်ဆိုတော့လာသမျှကျွန်တော်မြန်မာနိုင်ငံသားတွေကဥတီမှဒီမဟာချိန်ကိုရောက်ရှိလာကြတာပေါ့အဲ့တော့ကျွန်တော်တို့ဟိုအခုချိန်ထိတော့တရားဝင်ကောတရားမဝင်ကောရောက်ရှိလာတဲ့လူသားဥယျာ5သိန်းလောက်ရှိနေတယ်ဆိုတော့ကျွန်တော်တို့ NGO တွေ CSO CBO တွေအားလုံးအသုံးသတ်ထားတယ်ပေါ့အဲ့တော့လက်ရှိထိုင်းနိုင်ငံသားဒေသခံများလည်း5သိန်းကျော်6သိန်းဝန်းကျင်ရှိတယ်ဆိုတော့ဟို level လောက်တော့ဖြစ်နေပြီလို့ကျွန်တော်သုံးသပ်လို့ရတယ်ပေါ့
ဒါကြောင့်မြန်မာပြည်သားတွေအများဆုံးနေထိုင်တဲ့ရပ်ကွက်တွေမှာဆိုရင်မြန်မာနိုင်ငံထဲရောက်နေသလိုပဲမြန်မာအငွေအသက်မြန်မာတလိထုံးစံမြင်ကွင်းတွေကိုအမြဲတွေ့နိုင်ပါတယ
်မြန်မာနိုင်ငံမှာအရတားအစိုးရတွေပေါ်ပေါက်လာတဲ့အချိန်ဒီမှာတော့ကျွန်တော်တရားမဝင်တဲ့သက်ဖြတ်ကျော်မှုတွေအနေထားနည်းနည်းငိမ့်တက်သွားတယ်ပေါ့နော်ဒီ2021ဖေဖော်ဝါရီနောက်ပိုင်းမှာတော့ကျွန်တော်တို့အကြောင်းကြောင်းပေါ့ဒီတည်းမှာအလောက်ကန်ရှားပါတာတွေဝင်ဝင်မရှိတာတွေနောက်ကသူတို့ငွေတွေရဲ့အသက်အိုးအိမ်စီစဉ်နေပါလုံခြုံမှုမရှိတာတွေအကြောင်းပြုပြီးမှအဲ့တော့သူတို့ရအဓိကလွတ်မြောက်ရလက်မြောက်ကြောင်းဆိုပြီးမှအိမ်ကြီးနာချင်းဖြစ်တဲ့ထိုင်းနိုင်ငံကိုအလုံးရင်းနဲ့ဝင်ရောက်လာတဲ့တကြောင်အခုချိန်မှာကျွန်တော်ဒီထိုင်းနိုင်ငံမှာလှုပ်သားဦးကြီးမြန်မာနိုင်ငံသားအများဆုံးအဆင့်ကိုစံချိန်ပြင်ပြီးထုတ်တက်သွားပါတယ်
နီလာမျိုးစုံနဲ့ရရအလုပ်လုပ်ကင်ကြဖို့ရောက်လာကြတဲ့မြန်မာပြည်သားတွေအတွက်ဘာသာစကားမတက်ကြွမှုကလည်းအခက်အခဲဆုံးရင်ဆိုင်နေရတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ်။
အဲ့တော့ထိုင်းအာဏာပိုင်ဆိုတဲ့အခါမှာကျွန်တော်ဝန်ကြီးဌာနအများကြီးထဲမှာဗေဌာဏနဲ့မှတိုက်တက်တာမရှိဘူး။ပြဿနာဖြစ်ကြတော့ပြည်သူရဲပေါ့။အဲ့ဒီရဲတွေထဲမှာကျွန်တော်ရဲတွေကိုအားလုံးကျွန်တော်ပြောတာမဟုတ်ပါဘူး။တချို့အချင်းပြက်လက်ဆက်တဲ့ရဲကြီးလည်းကျွန်တော်ရှိတယ်။လူဦးရေအထူးထအသိအသီးဆုံးဖြစ်တဲ့ဒီစမောဆာကောမဟာချိုင်းမှာကြတော့ဟိုရဲတွေကအဲ့လိုပြီးလက်ဆမ်းမှုတွေတော်တော်များတယ်။ဥပမာဆိုတော့ကျွန်တော်ဘာသာတကားမကြောက်ကျင်တဲ့လူတမားတွေကိုဟိုတောင်မေးမြောင်းမေးနေတယ်ပေါ့ဗျာ။မေးတော့ပြတ်မဖြစ်နိုင်မဖြစ်နိုင်ဘူးကားပေါ့တဲ့။နောက်မှရှင်းမင်းအချုပ်ခန်းနဲ့မှုန်ရင်ပတ်စံပြီးဒါတွေရတယ်ကျွန်တော်ချိန်ခံများစွာကျွန်တော်လည်းလိုက်လာမိတာပြီ။တရားဝင်လူတမားတွေကျွန်တော်ဆက်သွဲလာတယ်ဆာရွက်ဆက်တန်းတွေပြတ်တယ်။ဘာကြောင့်သူကြောင်ပြခြင်းနဲ့ဖမ်းတာလဲကျွန်တော်ကိုယ်တိုင်ဦးဆောင်လက်ချေရှင်းကြီးရတယ်လေအချိန်မောင်းများစွာပါဗျာဟုတ်ကဲ့။
ဒီလိုအခက်အခဲတွေရင်ဆိုင်ကြောဖြတ်ရင်ထပ်ပြီးကြုံတွေ့နေရတာကတရားဝင်နေထိုင်အလုပ်လုပ်ကိုင်ခွင့်အတွက်အထောက်အထားလက်မှတ်တွေကိစ္စပါပဲ
အဆိုပါဆုံးအချက်ကြီးပဲဒါပကတိဖြစ်ပေါ်နေတာကျွန်တော်ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကနေထိုင်းကပိနက်ကနေမှခွင့်ပြုလိုက်တဲ့ထိုင်းနိုင်ငံမှာရောက်နေသောမြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်အလုပ်သမားတွေတရားဝင်နေထိုင်အလုပ်လုပ်ကိုင်ခွင့်ဆိုင်ရဆက်တန်းတွေပြုလုပ်ပေးပါမယ်ဆိုမှကြေညာလိုက်တဲ့နောက်ပိုင်းမှာတနင်္ဂနွေလုံးမှာရှိတဲ့ရွှေပြောင်းလူသမားတွေကကျွန်တော်တို့ပယံကကလုလိုက်ကြတယ်လုလိုက်ကြတဲ့ခါမှာဟိုကျွန်တော်တို့ကထိုင်းနိုင်ငံစာရောက်တုန်းကပထမဆုံးပယံပတ်ဒီလောရတယ်လုတဲ့ခါမှာ तू ကသူ့တက်တန်းကိုတနစ်ပြေးတယ်ဒီတစ်ချိန်မှာတော့ तू ကတနင်္ဂနွေလုံးမှာရှိတဲ့ဒီ passport စာအုပ်သမားတွေ CI စာအုပ်သမားတွေနဲ့ဟို သူ့ရဲ့တက်တန်းကိုမြင့်ကျင်နေဆိုနှမ်းမိလိုက်တဲ့ခါမှာသူတို့ပြေးလိုက်တာဒီ2023 February 23မှာအားလုံးကကုန်ပါဆိုတော့ကသူတို့အမှန်တကယ်လုပ်ငန်းချင်းတွေစလုပ်တာ August မှာစတာဆိုတော့2023 February 23ဆိုမှာကြရင်ရောက်တော့မယ်အဲ့ဒါသူ extension လုပ်ရတော့မယ်အဲ့ extension လုပ်ဖို့အတွက်သူကပိုင်းအောင်ဘက်ကနေပိုင်းအောင်ဘက်ကိုပဲ extension လုပ်ရင်ကုန်ကြတဲ့ကမရှိဘူးတို့တော့သူကမြန်မာလူသမားဝင်ဌာနနဲ့ညှိနှိုင်းပြီးမှ CIO အရင်သွားရမယ်လို့သူကအမိန့်ထုတ်လိုက်တဲ့ခါမှာ CIO သွားဖို့အတွက်ကုန်ကြသိရှိမယ်ပြီးရင် CIO ပြီးရင်သူကထိုင်းလာဝကတို့ဒီထိုင်းလူသမားဝင်ဌာနတို့ကနေမှဗီဇာတွေနောက်တစ်ခါကျွန်တော် work permit တွေလုပ်ဖို့အတွက်တတ်တတ်ပတ်စံပြန်သွားမှာဆိုတောင်းနေရှိပြီးထပ်ကုန်မယ်တို့ကြောင့်အခုလူသမားတော်တော်များများတော့ကားဖြစ်နေပါတယ်ဟုတ်ကဲ့
မြန်မာပြည်သားတွေများလာတဲ့အတူမြန်မာနိုင်ငံရဲ့အရေးမြန်မာပြည်သူပြည်သားတွေရဲ့အရေးအတွေ့တတ်နိုင်တဲ့ဘက်ကကူညီနေကြတဲ့ပရာဟိတအသင်းအဖွဲ့လေးတွေလည်းမဟာချိန်မှာအများကြီးရှိလာတာပါအဲ
ကျွန်တော်တို့ကပရာဟိတလုပ်တယ်ဆိုတာယင်တဲ့နှလုံးသားတဲ့အသားတွေကဒီစိတ်แท้ๆตันๆเนี่ยลงเลยสรว่าอะต้าเนี่ยก็เลยไม่คว้าจ้าเลยตูที่ตะชาบาตาตูที่ห่ารู้เยพุทธบาตาสรแล้วอสวยเลยไม่ฉิบเบลูမျိုးเวทุกข์ยามเลยสรทุกข์ยามနေได้ปิดูปิดตามาเนี่ยเราတို့อ่ะอกกูญีมาပဲだแม้เราတို့ก็တော့อโกลงเนี่ยဆက်ဆံရေးပြေလဲအောင်တို့ရှိไข่แยกအောင်လို့တော့ပရိုက်တာတော့จูซาอยู่တော့လှုပ်ဆောင်နေတာပဲဖြစ်ပါတယ်
မြန်မာပြည်ပြန်မှုအခွင့်မသာသေးတဲ့မြန်မာပြည်သားတွေအဖို့ကတော့ရောက်တဲ့အရက်မှာအဆင်ပြေအောင်ကြံဖန်နေထိုင်ကြရင်ဘဝအတွေ့ပျော်ရွှင်မှုအခိုက်အတန့်လေးတွေရှာဖွေရှင်သန်နေကြရစေပါပဲရှင
်။မညညလူရဲ့နေရာပေါင်းစုံအချောင်းဆုံးသတင်းပတ်ဆင်ခန္ဓာကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ VOE ကထုတ်လွှင့်နေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းပတ်ဆင်ခန္ဓာတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းတော်ရောက်ပြီးတော့ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့စီကထုတ်လွှင့်နေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းပတ်ဆင်ခန္ဓာတွေ၊ radio ရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်။
ဒီခရက်တပကတူရကီနိုင်ငံတောင်ပိုင်းမှာလှုပ်တော်တဲ့ငရင်ဟာအနုမျိုးဘုံလောက်အားပြင်းတယ်လို့လူပေါင်း 35,418 ဦးသေဆုံးခဲ့ရပြီလို့တူရကီသမ္မတရာစစ်ဘိုင်အာရဝန်ကဖေဗရူလာ14ရက်နေ့ကပြောပါရယ်ငရင်ကြောင့်နိုင်ငံတောင်ပိုင်းကထောင်ပေါင်းများစွာသောအဆောက်အုံတွေလည်းလှူနေလို့မရအောင်ဖြစ်သွားတယ်လို့မြို့တော်အန်ကာရာမှာသမ္မတအာရဝန်ကပြောဆိုသွားပါရယ်နိုင်ငံတော်ပိုင်းတစ်ခုလုံးတုံခါသွားစေတဲ့အင်အားပြင်းငလင်အကြောင်းအဆောက်အုံတိဆောက်ရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေပုံမတင်ကြဖို့လိုလာတာကိုတွေ့ရတယ်လို့လည်းရုတ်တံကနေထုတ်လင်းသွားတဲ့နိုင်ငံတော်မိန့်ခွန်းမှာသမ္မတအာရဝန်ကထည့်သွင်းပြောဆိုသွားတာပါငရင်ကြောင့်ပြိုကျသွားတဲ့အပြည့်အစည်းပုံတွေအောက်လူတယောက်မှမကြမ်းတဲ့အထိအစိုးရကရှာဖွေကယ်ဆယ်ရေးလှုပ်သွားမယ်လို့လည်းပြောပါတယ်တကဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစိုးရဆန့်ကျင်ရေးလက်နက်ကိုင်တွေထိန်းချုပ်ထားတဲ့ဒေသမှာရှိတဲ့နယ်စပ်ဂိတ်ကိုဆီးရီးယားအစိုးရကပြန်ဖွင့်ပေးလိုက်တဲ့အတွက်ကုလသမဂ္ဂအကူအညီပေးရေးမော်တော်ယာဉ်နဲ့ဟာအင်ကာနေမှာပဲအဲ့ဒီဒေသကိုတွားရောက်နိုင်ပြီဖြစ်ပါတယ်ပြည်ခဲ့တဲ့သတင်းမှာကလူပေါင်း 4,000 လောက်သေဆုံးခဲ့ရတဲ့တူရကီနဲ့ဆီးရီးယားနှစ်နိုင်ငံနယ်စပ်ဒေသအတွင်းငရင်တန်ကိုဆီးရီးယားနိုင်ငံဘက်ကအစိုးရဆန့်ကျင်ရေးလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့ဒေသမှာလည်းခံစားခဲ့ရတာဖြစ်ပြီးတော့တေကျေပျက်စီးမှုတွေရှိပေမဲ့လို့အခုအညီတွေကောင်းကောင်းမရဘဲဖြစ်နေတာပါအခုဆီးရီးယားအစိုးရကနယ်စပ်ကနေကုလသမဂ္ဂရဲ့အကူအညီပေးရေးရင်နှံဖြတ်တန်းခွင့်ပြုလိုက်ပြီးတဲ့နောက်မှာတော့ကယ်ဆယ်ရေးပစ္စည်းတင်ဆောင်ထားတဲ့ကုန်ကားဆက်တစီးတူရကီနိုင်ငံဘက်ကနေဆီးရီးယားနိုင်ငံထဲကိုဝင်ရောက်နိုင်ပြီဖြစ်ပါတယ်ရုရှားရဲ့ကျူးကျော်ရန်ဆာမူရီကိုယူကရိန်းတပ်တွေကအနွေဥပလောက်မှာတံပြန်တက်ခိုင်းနိုင်မယ်လို့မျှော်လင့်ရကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါရယ်ရုရှားရဲ့ကျူးကျော်စစ်စတင်ခဲ့တဲ့အချိန်ကလေးကယူကရိန်းတပ်ဖွဲ့တွေလက်နက်ခဲယံအများအပြားသုံးစွဲနေရတဲ့အတွက်လဲယူကရိန်းစစ်တပ်ကလူသလောက်လက်နက်ခဲယံတွေအများဆုံးရအောင်မဟာမိတ်တွေဆောင်ရွက်နေကြပါတယ်လို့လဲဝန်ကြီး Austin ကပြောဆိုသွားပါတယ
်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တင်ပြပေးခဲ့တာဖြစ်ပါရယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ် Engineer တွေကတော့ Jimmy Good နဲ့Rob McLean တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 1925.30 နဲ့လိုင်းလက်မီတာ 190 တို့ကနေဖမ်းယူနိုင်ဆိုင်ကြပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်
This program has come to you from the Voice of America, Washington.